Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ28ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 57နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမဆုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပတ်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါဒီသတင်းပတ်အတွင်းမှာအမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့နဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်ဘက်ကအတည်ပြုပြောကြားလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်ဒီလိုထိတ်တန့်ရတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံတဝက်မှာဒီရက်ပိုင်းနေအတွင်မုတ်တုံမှုအားကောင်းပြီးတော့မြေရေတွေကလည်းစိုးရိမ်မတ်အထက်ကိုကြော်လွန်မြင့်တက်နေပါတယ်ဒါကြောင့်သဘာဝဘေးအန္တရာယ်ကိုအထူးသတိထားကြဖို့ဒေသခံပြည်သူတွေကိုမိုးစလာညွှန်ကြားရေးမှူးချုပ်ကသတိပေးပြောဆိုလိုက်တဲ့သတင်းမှာနားဆင်ရမှာကတော့
အဓိကတော့ဒီရေပန်းကြီးကတော့ဒီရေပန်းကြီးကတော့အရှိမနေကိစ္စကြီးတော့ပဲကတော့ဒီရေဒီကတိမှာပြီးသွားလို့ကျွန်တော်ပြောကြလို့ပါတယ်။နောက်ကတော့ဒီရေကြီးရဲ့ဒေသမှာရှိတဲ့ဒီလူတွေ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်မနေ့ဖြန်တနင်္ဂနွေနေ့မှာကျင်းပမယ်ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်တဲ့သုံးသက်ချက်တွေကြောင့်သတင်းလွှာနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဒီသတင်းမှတ်အတွင်းအမေရိကန်ကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်တွေကအတည်ပြုပြောပါရယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲကိုဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလယ်အာရှဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတဲ့ကဗီဒီယိုကိုပြောပါရယ်အမီမဖော်လို့တဲ့တာလီဘန်အရာရှိတူကတော့အခုဆွေးနွေးပွဲအတွင်းရှေ့လျှောက်ပြန်လည်ဘလို့ဆက်သွယ်ညှိနှိုင်းကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြရတယ်လို့ဆိုပါရယ်ဒီတော့တွင်အာဖဂန်နစ္စတန်ကဒီကလေးမီဖွားရေးတနန်းကျောင်းတစ်ကျောင်းကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့ပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလလာဘတ်ကတနန်းကျောင်းကိုဒီကနေ့တိုက်ခိုက်ရမှာပောက်ကွဲတန်တီတနန်းတန်တီကြားတယ်လို့အနာဘိုင်းနီကပြောပါတယ်။ပောက်ကွဲမှုကနေတနန်းလူတချို့ကိုတော့ကယ်တင်နိုင်ခဲ့ပေမဲ့အသေးပြောက်စင်းတော့အတိအကျမသိရသေးသလိုဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးလည်းပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းအလားတူတိုက်ခိုက်မှုမျိုးကိုတော့သူတို့လက်ချက်ဖြစ်ကြောင်း IS အစွန်ရောက်တွေကပြောကြားခဲ့ပူပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့နဲ့ပူးရဲကင်းလဲမဲ့တူရကီတပ်ဖွဲ့တွေကိုတင်နန်းပေးဖို့ပစ္စည်းကိရိယာတွေတူရကီစစ်ချိတ်ဆိုင်စခန်းကိုရောက်ရှိသွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်တူရကီတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တို့အုံပြုနေတဲ့မဟာဗျူဟာကျတဲ့အင်စလစ်ရေတပ်လေတပ်ချိတ်ဆိုင်စခန်းကိုတင်နန်းပစ္စည်းတွေရောက်ရှိသွားတဲ့အကြောင်းဝန်ကြီးမက်ဒစ်ကပင်နဂွန်စစ်ဌာနချုပ်မှသတင်းထောက်တွေကိုမနေ့တောက်ကြနေကပြောဆိုခဲ့တာပါလာမယ့်သတင်းပတ်တွေအတွင်းတင်နန်းတွေဆောင်နိုင်မယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါရယ်တူရကီတပ်ဖွဲ့တွေကိုတင်နန်းပေးပြီးတာနဲ့တပြိုင်တည်းဆီးရီးယားနိုင်ငံထဲမှာအမေရိကန်နဲ့တူရကီပူရက်ကင်းလဲကြမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဆီးရီးယားနိုင်ငံမြောက်ပိုင်းကမတည်မငြိမ်ဖြစ်တဲ့မန်ဘစ်မြို့အနီးမှာပြီးခဲ့တဲ့လကတူရကီတပ်ဖွဲ့နဲ့ညီနိုင်ပြီးတော့အမေရိကန်တပ်ဖွဲ့တို့ကတီချကင်းလဲခဲ့တာပါဒီမြို့မှာကတ်သက်ခိုင်သမားတွေခိုးလုံနေတာပါတူရကီကိုဆန့်ကျင်တဲ့အကြမ်းဖက်သမားတွေအဖြစ်တူရကီအစိုးရကပြောဆိုထားတဲ့ကတ်သက်ခိုင်သမားတွေကိုအမေရိကန်ဖက်ကကြော်တော့နောက်ခံပေးထားတာပါတူရကီတပ်ဖွဲ့ကိုတင်နန်းပေးရတဲ့ရွေးချက်ကမန်ဘစ်မြို့မှာရေရှည်လုံခြုံမှုရှိတဲ့အထောက်အကူဖြစ်စေဖို့နဲ့နေတိုးတပ်ဖွဲ့ရဲ့မဟာမိတ်တူရကီကိုပေးထားတဲ့ကတိအတိုင်းလှုံ့ဆော်တာဖြစ်တယ်လို့လည်းပင်နဂွန်ကပြောပါရယ်
အမေရိကန်စီးပွားရေးဟာဧပြီမေနဲ့ဇွန်လတွေမှာလင်းနှစ်အတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်လာနေပါတယ်။ကုသံရောင်းဝယ်ရေးဌာနရဲ့တောက်ကြနီးကထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာဒုတိယ3လပတ်အတွင်း 4.1 ရာခိုင်နှုန်းထိတက်လာတယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒသစ်တွေဟာအမေရိကန်စီးပွားရေးပြန်ပြီးဥမော်လအောင်ထောက်ကူပြုခဲ့တယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းက 1.5 ထရီလီယံဝင်ငွေကုန်ရှော့ကောက်တာပါဝင်အခွန်စနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်ကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်နိုင်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒီလိုလလာတွေဟာယာယီတာဖြစ်ပြီးတော့နောက်လာမယ့်လတွေအတွင်းပုံမှန်ပြန်ဖြစ်သွားမယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်တရုတ်ဘက်ကလက်တုံပြန်ကုန်သွယ်ကုန်တိုးမကောက်ခင်မှာအမေရိကန်ပေပီဇက်တွေကိုအများပြားဝယ်ယူကြတာမျိုးကြောင့်စီးပွားရေးပိုကောင်းလာတာမျိုးဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာရွှေ့ပြောင်းဝင်ရောက်လာကြတဲ့ကလေးတွေကိုထိန်းသိမ်းထားတဲ့နေရာကအခြေအနေတွေဆိုးဝါးနေတယ်ဆိုတော့အစီရင်ခံစာတွေထွက်ပေါ်လာတာကြောင့်အဲ့ဒီအခြေအနေကိုသီးခြားလွတ်လပ်သူတွေကိုခန့်ထားပြီးတော့ဆောင်ကြည့်သွားမယ်လို့ကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုတရားသူကြီးတဦးကပြောပါရယ်တက်ဆက်ပြည်နယ် Rio Grande Valley အရပ်မှာရှိတဲ့အစိုးရရဲ့ထိန်းသိမ်းရေးစခန်းတွေမှာပြဿနာတွေထပ်တလဲလဲဖြစ်နေပုံရတယ်လို့ Los Angeles မြို့ကတရားသူကြီး Dolly Gee ကပြောပါရယ်စခန်းကအခြေအနေတွေကိုသုံးသပ်အကဲဖြတ်မှာအစိုးရဘက်ကဆောင်ကြည့်ရေးအဖွဲ့နဲ့ရွှေ့ပြောင်းမိဘတွေရဲ့ရွှေ့မြင်ပုံတွေကွဲလွဲနေတယ်လို့ပဲသူခံထားမယ်လို့လာတဲ့စောင့်ကြည့်အကဲဖြတ်သူဖက်ကတမာရိတ်ထံကြတဲ့အမြင်တွေကိုတင်ပြနိုင်လိမ့်မယ်လို့တရားသူကြီးဒေါ်လီကြီးကပြောပါရယ်ထိန်းသိမ်းစခန်းမှာကျွတဲ့အစာအသောက်တွေကရက်လွန်ပြီးတော့အနှံ့အသက်မကောင်းတာရှင်မလုံလောက်တာနဲ့အခန်းတွေထဲမှာလှေးအိပ်ဆက်တွေမြင်ထားလို့အိပ်ဆက်လွန်းနေတယ်ဆိုပြီးရွှေ့ပြောင်းကလေးတွေနဲ့မိဘတွေကပြောဆိုထားပါရယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ရှင်နေညဘက်တရင်တွေကို view ကနေဆက်လက်တင်ပြနေရပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တရင်တွေနေမှာကျင်းပမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပါတယ်ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကတိုက်ခိုက်ပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကို33နှစ်ကြာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကန်ထားလိမ့်မယ်လို့အများကယူဆထားပါတယ်အခုခါမှာတော့နိုင်ငံတော်ဝန်ကမဲယုံနေမှာမဲဖို့နေအစဉ်သင့်ဖြစ်နေပြီးမဲယုံ2300မှာလဲမဲဆန္ဒရှင်စည်းနေထုတ်ပြန်ထားပြီးလို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်မပုံတင်ထားတဲ့မဲဆန္ဒရှင်ဥယျာဉ် 8.3 သန်းရှိတယ်လို့လည်းဆိုပါရယ် NEC ရွေးကောက်ပွဲကော်မရှင်ပြောခွင့်ရဒမ်ဆိုဗနာရူမ်ကတော့ရွေးကောက်ပွဲကျင်းပဖို့အားလုံးအသင့်အနေထားရအောင်ပြင်ဆင်ထားနေတာကြောင့်အကူအညီကြောင့်ပြောပါရယ်မဲပေးသူအကြီးအတွက် 60 ရာခိုင်နှုန်းရှိမယ်လို့လည်းသူကကမန့်ထားပါရယ်မနေ့ကနှစ်ကုန်ပိုင်းအထိတော့အာဏာရပါတီနဲ့အတိုက်ခံပါတီကြားမဲရလက်တွေတိတ်ကွာမှာမဟုတ်ကြောင်းကမန့်ထားတာပါဒါပေမဲ့လည်းကမ္ဘောဒီးယားတိုက်ခံပါတီဖြစ်တဲ့ CNRPကမ္ဘောဒီးယားကက်တင်ပါတီဟာအမေရိကန်နဲ့ပေါင်းပြီးတော့လက်ရှိအစိုးရကိုဖြုတ်ချဖို့ကြံစည်ရဲဆိုတဲ့ဆွဆွဲချက်နဲ့တရားရုံးက CNRP ကိုနိုဝင်ဘာလတွင်ဖျက်သိမ်းခဲ့ပြီးနောက်မှာတော့ဟွန်ဆန်ရဲ့အာဏာရပါတီကပဲဆက်ပြီးတော့အနိုင်ရလိမ့်မယ်ဆိုပြီးအားလုံးကသုံးသပ်ထားပါတယ်2013ခုနှစ်တုန်းကကျင်းပတဲ့ရွေးကောက်ပွဲမှာလဲ CNRP အနေနဲ့မဲနေငယ်နဲ့သာကတ်ပြီးတော့ရှုံးခဲ့တာကြောင့်ဟွန်ဆန်အစိုးရဟာသူ့ပါတီအနိုင်ရဖို့အခုလိုအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့လည်းရှိမြင်ကြပါတယ်ဒါပေမဲ့လဲCNRP ကိုဖျက်သိမ်းလိုက်တဲ့အကြောင်းရင်းအထောက်အထားခံနေလုံလုံရှိပြီးဥပဒေအရဆောင်ရွက်တာသာဖြစ်ကြောင်းအစိုးရကပြောဆိုသလိုဘယ်သူမှကိုယ့်ရဲ့အတိတ်ခံကိုနိုင်စေလိုတဲ့ဆန္ဒရှိမှာမဟုတ်ဘူးဆိုပြီးတော့လည်းပါတီခေါင်းဆောင်ပိုင်းကကာကွယ်ပြောဆိုပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်မှာမိုးတဲထန်စွာရွာသွန်းနေတာမှာအိမ်တွေပြုချပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေသလိုမိုးရွာသွန်းမှုနဲ့ဆက်စပ်တဲ့မတော်တဆမှုတွေကြောင့်နေရက်အတွင်းလူပေါင်း49ဦးထပ်မံတေဆုံးခဲ့ရပါတယ်ပြည်နယ်နေရာတချို့မှာမိုးကြီးရွာကအကြီးကဲအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးဆာဟာအန်ပါမြို့မှာလည်းလူ71ဦးထပ်မံတေဆုံးခဲ့ရတယ်လို့အကူအညီပေးရေးကော်မရှင်နာယုံပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုပါရယ်ဥတ္တရပရဒက်ရှ်ပြည်နယ်ဝန်ကြီးချုပ်ယိုဂျီအာဒီယနတ်ကမိုးအကြီးအကျယ်ရွာသွန်းနေတဲ့မြို့အလုံးကိုတွားရောက်ကြည့်ရှုဖို့နဲ့အဲ့ဒီကဒေသခံတွေကိုသတိပေးဖို့အပြင်အိုဟောင်းနေတဲ့အဆောက်အုံတွေကိုရှာဖွေပြီးအဲ့ဒီမှာနေထိုင်နေသူတွေကိုပေးလို့ရရွှေ့ပြောင်းဖို့သူ့ရဲ့အကြီးတန်းတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ပြည်နယ်အစိုးရပြောခွင့်ရသူကဆိုပါရယ်မိုးတံအပြင်ထံခန်းစားခဲ့ရသူတွေကိုချက်ချင်းငွေကြေးထောက်ပံ့ဖို့နဲ့စေဝါကူတမှုခံယူဖို့လိုအပ်နေသူတွေကိုအကူအညီတွေပေးရင်းလမ်းညွှန်ချက်ကိုလည်းထုတ်ပြန်လိုက်တယ်လို့ပြောခွင့်ရကဆိုပါရယ်နိုင်ငံရဲ့လူဦးရေအထူးထဆုံးဖြစ်တဲ့ Uttar Pradesh ပြည်နယ်မှာလာမယ့်48နာရီထိမိုးဆက်လက်ရွာသွန်းနေမယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပြီးစာတင်ကြောင်းတွေကိုလည်းပိတ်ထားပါရယ
်ဂျပန်နိုင်ငံမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းနီးကပ်လာတာကြောင့်လေယာဉ်ခီးစဉ်ရောက်ကြရနာထားပြီးလူတွေဟာလည်းရေကြီးရေရှမ်းမှုဘေးအနေကနေဘေးလွတ်ရာကိုရှောင်ရှားနေထိုင်နေရပါတယ်ဂျင်ဒယ်ရီတိုင်ဖုန်းမုန်တိုင်းဟာစနေနေ့နောက်ပိုင်းနဲ့တနင်္ဂနွေနေ့ဒီမှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားတာပါမုန်တိုင်းကြောင့်အဓိကကျွန်းတွေထဲမှာပါဝင်တဲ့ဟွန်ရှီကျွန်းမှာမိုးအကြီးကျယ်ရွာသွန်းပြီးတော့အဲ့ဒီဒေသနဲ့တိုကျိုမြို့ပတ်ဝန်းကျင်မှာနောက်ထပ် 24 နာရီအတွင်းမိုးရေချိန် 15 လက်မလောက်ထိရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကခန့်မှန်းထားပါတယ်အခုလအစောပိုင်းတုန်းကတော့ဂျပန်နိုင်ငံနောက်ပိုင်းမှာရေကြီးရေရှမ်းပြီးတော့မြေပြိုကျကြောင့်လူ200ကျော်သေဆုံးခဲ့ပါတယ်အခုလိုဒီမုန်တိုင်းကြောင့်စနေနေ့ညမှာကျင်းပဖို့ရှိတဲ့တိုကျိုမြို့ပွဲဝင်းကျင်ကပွဲတွေနဲ့တခြားဒီပွဲလမ်းတွေကိုလည်းပဲရပ်ဆိုင်ထားတယ်လို့တချို့ကလည်းရွှေ့ဆိုင်ထားရပါတယ်အခုနှစ်ဇူလိုင်လအတွင်းဂျပန်နိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေရပြီးတနင်္လာနေ့တုန်းကဆိုရင်လေတိုကျိုနီးတဝိုက်မှာ16 Fahrenheit အထိအပူချိန်တိုးလာတာကြောင့်လူ80ထက်မနည်းသေဆုံးပြီးတော့2000ကျော်ဆေးရုံတက်ကုသမှုခံယူခဲ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီအကြီးအကျယ်လောင်ကျွမ်းနေတာမှာအဆောက်အအုံပေါင်း900ကျော်မီတဲ့ပါသွားသလိုနောက်ထပ်အဆောက်အအုံပေါင်း5000ထက်မနည်းလဲမိဘေးသင့်မဲ့အနေအထားမှာရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိဘေးကြောင့်မိသက်သမားနှစ်ဦးသေဆုံးခဲ့ရပါတယ်။လူပေါင်း9000ရှိတဲ့ Reading မြို့ကိုမိကူးလာတဲ့အတွက်ဒေသခံထောင်နဲ့ကြီးပေးလို့ရတဲ့တင်ဆောင်ခဲ့ရပါတယ်။မြေယာအခြေအဝန်ဟက်တာ18000ထိမိကူးဆက်လောင်ကျွမ်းသွားပြီလို့ပြည်နယ်သစ်တော်ကာကွယ်ရေးဌာနကပြောပါတယ်။ရှို့မီအဖြစ်ယုံကြည်ရတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတော့တန်ရရှိသူကိုဖမ်းဆီးထားပြီးဒီမိကြောင့် It Will မြို့ကဒေသခံ12000ကျော်ပေးလို့ရတင်ဆောင်နေရပါတယ်။တော်မီလောင်နေတဲ့ပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကိုအုပ်ချုပ်ရေးမှူး Jerry Browns ကအရေးပေါ်အခြေအနေကြေညာထားသလိုမကြာခင်ဖြစ်လာတော့မယ့်ကပ်ဘေးစုကြီးတွေပြည်ထောင်စုအစိုးရစီကအရေးပေါ်အကူအညီလဲတောင်းခံထားပါတယ
်။စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ဒီအပိုင်းအတွင်းမှာမြန်မာနိုင်ငံတဝန်းမုတ်တုံမူအားကောင်းပြီးတော့မြေရီတွေကနှစ်ပေါင်း90ကျော်အတွင်းမကြုံစဘူးစိုးရိမ်ရေမတ်ကျော်လွန်တဲ့အထိမြင့်တက်နေတဲ့အတွက်ရေဘေးသင့်ဒေသတွေကဒေသခံပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့ကကြီးရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးတွေမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးနေတဲ့အတွက်ဘေးအန္တရာယ်ရှိတဲ့နေရာတွေကိုမသွားကြဖို့အထူးသတိပေးနေကြပါတယ်။နိုင်ငံတော်ကရေဘေးသင့်အခြေအနေတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတော်ကဒီနှစ်မိုးတွင်မုတ်တုံမိုးအစကတည်းကမှကိုမုတ်တုံလီကအားလော်ကောင်းနေပြီးတော့နောင်သတင်းပတ်တွေအထိလေပြင်းတွေတိုက်ခိုက်မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်မြေရီတွေကလည်းစိုးရိမ်ရင်မတ်ထိကျော်လွန်နေလို့ဒေသခံပြည်သူတွေရေဘေးအနေနဲ့အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ရှင်းလာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံတော်ဖြစ်ပေါ်လာနိုင်တဲ့မိုးလေဝသအခြေအနေတွေနောက်ဆုံးရတိုင်းထွာချက်တွေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။ကျွန်
တော်တို့အနီမုတ်တုံတွေကဒီအားအတင်းတွေကနေအားကောင်းနေပေါ့နော်။ဒီကောင်းတဲ့ဒေသတွေဖြစ်တဲ့အဖိုင်ပြည်နယ်၊မော်ပြည်နယ်၊ကင်းပြည်နယ်၊ဝိုးရိုင်းဒေသကြီးပေါ့နော်။ဒီဒေသတွေမှာတော့နေရာနံရမိုးရွာပြီးတော့မှဒေသလိုက်ကိုမိုးကြီးနေတဲ့နေရာရှိပါတယ်။ညတော့ရခိုင်ပြည်နယ်၊ရာယူတိုင်းဒေသကြီးနဲ့မြန်မာပြည်တိုင်းဒေသကြီးတွေမှာတော့ပေါ့နော်နေရာကွက်မိုးကြီးမှုကြီးရှိပြီးတော့မှနေရာနံရမိုးရွာနေတဲ့နေရာလိုတွေရှိပါတယ်။ဒီနေနယ်အတိုင်းလေးခုပေါ့နော်ရခိုင်ပြည်နယ်၊မော်ပြည်နယ်၊ကင်းပြည်နယ်နဲ့ကျွန်တော်တို့ဝိုးရိုင်းဒေသကြီးတွေမှာကျွန်တော်6ရက်ကနေ9ရက်လောက်ရှိသွားပါမယ်။ရှိသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီကမှရှိတဲ့မြေတီချောင်းလေးအနည်းနဲ့ကျွန်တော်တို့ရေကြီးရှမ်းမှုတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။အောက်လာတလာလုံးမှာတော့ကျွန်တော်တို့ဒီမွန်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးမှာတော့အပေါ်မှန်တဲ့ပုံလိုက်ပြီးတော့ကျန်တဲ့တနင်္ဂနွေလုံးမှာတော့ကျွန်တော်တို့ပုံမှန်မှုရင်းတော့ရရှိမယ့်အနေအထားမျိုးရှိပါတယ်ခင်ဗျာ။ညီအနည်းနဲ့ပေါ့ညီအနည်းနဲ့ဆိုရင်တော့ကျွန်တော်တို့ဒီအရာရင်းမြေတီချင်းချင်းမြေတီရတဲ့လားဆိုရင်ပဲရောက်လာနိုင်တဲ့အနေအထားမျိုးတွေရှိလေရှိရပါတယ်။ဒါလည်းဒီမြန်မာနိုင်ငံမြောက်ပိုင်းမှာဒါတော့ဟုတ်လာမှာလား။ဟိုရတဲ့လူရှိပူလာနိုင်တဲ့အတွက်ကြောင့်လို့ပေါ့နော်။အခုလောက်တမဆေးဘက်တွင်မှလည်းဒါအချင်းပြင်းတွေမှမဟုတ်ပူလာနိုင်တဲ့နေရာမျိုးရှိတဲ့ကြောင့်လို့အခုလက်ရှိတော့ကျွန်တော်တို့ကာယူရန်ညီမှာပဲဝိုးများနေတဲ့အတွက်ကြောင့်လို့ဒီဆော်မော်ရဲဒီကာယူရန်ညီနဲ့ဆက်ဆက်နေတဲ့မြစ်တွေပေါ့နော်မြစ်တွေတော့ပြီးတော့ဘူတိုင်းကြီးကြီးပေါ့နော်ဒီနေရာမှာရှိတဲ့မြစ်တွေမှာတော့ကျွန်တော်တို့ဒီမိုးများတဲ့အတွက်ကြောင့်လို့ရေကြီးမှုရှိနေတဲ့နေရာမျိုးဖြစ်ပါတယ်ခင်ဗျာ။
အခုရပိုင်းတွင်မှာတော့မိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေရေဘေးအနေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးအေရဝတီတိုင်းနဲ့ကြံပြည်နယ်နဲ့တိုင်းတွေကဒေသခံပြည်သူတွေအနေနဲ့မိုးလေဝသသတိပေးကြေညာချက်တွေကိုစင်စက်မပြတ်နားဆင်ထားကြဖို့သတိပေးပါရယ်ရေလွှမ်းမိုးမှုနဲ့မြေပြိုကျမှုအန္တရာယ်တွေဖြစ်နိုင်တဲ့ဒေသတွေကနေသက်ဆိုင်ရာကပြောင်းရွှေ့ခိုင်းရင်လည်းဒေသခံပြည်သူတွေကလိုက်နာပြီးအမြန်ဆုံးရွှေ့ပြောင်းပေးကြဖို့နဲ့ရေကနေရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကာကွယ်ကြဖို့မိုးစလာညွှန်ကြားမှုချုပ်ကသတိပေးပြောဆိုပါတယ်
။ဒီကတော့ဒီရေပန်းကြီးပေါ့နော်ဒီရေပန်းကြီးကတော့အရှိမနေကိစ္စကြီးတော့ပဲပေါ့နော်ဒီရေကြီးတဲ့ဒေသတွေမှာပြီးသွားလာဖို့ကျွန်တော်လည်းကြားနေပါတယ်။နောက်တစ်ခါတော့ဒီရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေအနေနဲ့လည်းအာကျွန်တော်တို့ရဲ့ဒီထုတ်ပြန်တဲ့အချိန်မှာလည်းကျွန်တော်တို့ပေါ်ပြထားပါမယ်။ပြီးလို့တဲ့နေရာဒီပေါ့နော်ဆောင်ရှားနေဆိုင်မှုတော့ကျွန်တော်တို့ကအကြံပေးချက်ထဲမှာထည့်ထားပါတယ်။ဒီကတော့ဒီပြီးလို့တဲ့နေရာဒီမှာကျွန်တော်တို့သွားရောက်နေဆိုင်မှာမျိုးလိုပြီးရင်ကျွန်တော်မှနေထားချင်တော့ကျွန်တော်ဒီဟာဒီဟာလဲတာအော်မိုးရွာလာပြီခင်ဗျာတချို့ဒီနေရာမှာတောင်ကျချောင်းတွေပါလေစီးရဲအတွက်ကြောင့်လို့ဒီဆောင်လို့ဒီကုနီကလေးလုံရင်းနဲ့ဟိုအားရေမှာရောပါသွားတဲ့ဒီစားလေးနဲ့ရှိပါလေစီးရဲတဲ့ကြောင့်လို့ပေါ့နော်ဒီဒီကတော့ကုနီကလေးလုံတဲ့ချိန်မှာလည်းဆောင်လို့ဒီယူရိုပြန်နေလို့လဲချူတင်းဆောင်ရှားယူမှာဆောင်ရွက်ဖို့အတွက်ကျွန်တော်လည်းပြောကြလို့ပါလေနောက်တစ်ခုကတော့ဒီရေပင်းတဲ့ဒီလိုအနေနဲ့ဖေးလို့တဲ့နေရာဒီမှာခေတ္တရှိပြောင်းဒီစားလေးပါလေနောက်တစ်ခုကတော့ဒီတော့ပြီးရဲ့ သူတို့နဲ့အနည်းသာဆုံးမှရှိတဲ့ဝါပီအနေနဲ့အော်ရေးခွဲပြီးအောင်ရချက်တွေနော်နိုင်ငံချက်တွေထားတနဆောင်နေတယ်မလား
ပြီးခဲ့တဲ့ရက်ပိုင်းကပဲရေဘေးသစ်နေတဲ့ကရင်ပြည်နယ်အတွင်းကရေကြီးရေရှမ်းဖြစ်နေတဲ့ဒေသတွေကိုသွားရောက်ပြီးရေဘေးသစ်စခန်းတွေကိုကြည့်ရှုခဲ့ပါတယ်ဒီလိုမျိုးအစိုးရဘက်ကကူညီပေးနေတဲ့အပြင်လူမှုအသင်းအဖွဲ့တွေနိုင်ငံရေးပါတီတွေဘက်ကလည်းတက်နိုင်သလောက်ကူညီဆောင်ရွက်ပေးနေကြပါတယ်လို့ကရင်ပြည်သူ့ပါတီရဲ့ဒုက္ခရာဦးစောစေဝါကအခုလိုပြောပါတယ
်ရေဘေးအနေနဲ့ရှောင်းတေးရတဲ့ကိစ္စတွေဟိုကစားဖို့နေရည်တွေနောက်ကရေတဲ့ပါပါတဲ့ကိစ္စတွေနောက်ပြေဆုံးတဲ့ကိစ္စတွေလည်းရှိတယ်ပေါ့ဗျအခုကျွန်တော်ကရေပေါ်လေးတွေလိုက်ပြီးတော့ရေဟိုကျွန်တော်ဘီလေးနဲ့မှာဆိုတော့ရေဒီပါရီတက်ပြီးတော့ဇက်လက်ကြီးကြီးတဲ့ခါပါတော့မင်းရောတော့ပါပါအခုအလောင်းဥတီတွေရှာမတွေ့ဘူးဖြစ်ဆက်တင်အဲ့လိုမျိုးတွေတော့ရှိနေတယ်ပေါ့လေနော်အဲ့လားဆော်တဲ့ကဒီပေးတဲ့ကိစ္စတွေလည်းလုံးနေပါတယ်နော
်အခုလက်ရှိအခြေအနေမှာတော့စစ်တောင်းမြေကတောင်ငူနဲ့မတောင်မြို့မှာစိုးရိမ်မဲ့ကျော်လွန်နေပြီးဒါဟာနှစ်ပေါင်း53နှစ်အတွင်းစိုးရိမ်မဲ့အမြင့်ဆုံးအခြေအနေဖြစ်ပါတယ်ဘီလေးမြေရေနဲ့တန်လွေမြေရေကလည်းစိုးရိမ်မဲ့ကျော်လွန်နေတယ်လို့ရွှေကျင်မြေရေပဲခူးမြို့ကပဲခူးမြေရေကလည်းစိုးရိမ်မဲ့ကျော်လွန်နေတာကတော့နှစ်ပေါင်း54နှစ်အတွင်းအမြင့်ဆုံးစိုးရိမ်မဲ့ဖြစ်နေပါတယ်လို့မိုးစလညွှန်ကြားမှုချုပ်ကပြောပါတယ်ဒါကြောင့်မို့လို့မြေကန်အနီးနဲ့မြေဒိမ့်ပိုင်းတွေမှာနေထိုင်သူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကင်းလို့ရကနေပြီးတော့ရှောင်ချကြဖို့အထူးသတိပြုနေထိုင်ကြဖို့သတိပေးနှိုးဆော်နေပါတယ်။ဘူပြည်တယ်ထဲမှာတော့ရေကြီးရေရှမ်းမှုဖြစ်နေတဲ့အတွက်ရေဘေးရှောင်အိမ်တော်စုပေါင်း 8,600 ကျော်ကိုစားရည်တွေရေကျန်းမာရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့ပြည်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ရှင်။ဖီယိုရီမြန်မာပိုင်းရဲ့စနေညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကမ္ဘောဒီးယားနိုင်ငံဘက်ကရွေးကောက်ပွဲတွေရဲ့အခြေအနေတင်ပြပေးကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကိုမနေ့ပြန်တနင်္ဂနွေနေ့မှာကျင်းပသွားမှာဖြစ်ပြီးတော့ဝင်ကြီးချုပ်ဟွန်ဆန်ရဲ့အာနာယ CPP ပါတီအနေနဲ့အနိုင်ရဖို့များနေပါတယ်။ဒီရွေးကောက်ပွဲမှာတော့အဓိကအတိုက်ခံပါတီဖြစ်တဲ့ CNRP ပါတီမပါဝင်တာကြောင့်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့အကဲခတ်တွေကဝေဖန်နေကြပါတယ်။ CNRP ပါတီဘက်ကလည်းရွေးကောက်ပွဲကိုသဘိမ့်မှောက်ဖို့တိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲအခြေအနေအလားအလာတွေနဲ့ပတ်သက်ပြီးတော့ AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုရရန်နိုင်ကတင်ပြပေးထားတာနားဆင်ပါရှင်။
ကမ္ဘောဒီးယားနိုင်ငံမှာမနေ့ပြန်တနင်္ဂနွေနေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုဝန်ကြီးချုပ်ဟွန်ဆန်လည်းဝင်ရောက်ရှင်းပြမှာဖြစ်ပြီးတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးလှုပ်ရှားမှုတွေကိုတော့တောက်ကြနေကအဆုံးသတ်ခဲ့ပါတယ်။2013ခုနှစ်ကနောက်ဆုံးကြိမ်ကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမှာလူကြိုက်များပြီးတော့လက်ရှိအာဏာရပါတီကိုချိန်ချောက်ခဲ့တဲ့အဓိကအတိုက်ခံပါတီကိုကမ္ဘောဒီးယားတရားရုံးချုပ်ကမနေ့ကဖျက်သိမ်းခဲ့ပါတယ်။အဲ့လိုအမိန့်ချခဲ့တဲ့အတွက်ခမာနီခေါင်းဆောင်ဟွန်ဆန်နဲ့သူ့ရဲ့ CPP ပါတီအနိုင်ရဖို့အတွက်အလွယ်တကူလမ်းကြောင်းရှင်းပြလိုက်တာလည်းဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်ယူကောက်ပွဲကလည်းတရားမဝင်ဘူးဆိုတဲ့စွဲချက်တွေထွက်ပေါ်ခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝန်ကလည်းဒါကိုအကြီးအကျယ်ပြစ်တင်ရှုတ်ချခဲ့ကြပါတယ်။မနေ့ဖြန်မှာကျင်းပမယ့်ယူကောက်ပွဲကတော့တကယ့်ယူကောက်ပွဲပုံတော့ပေါက်ပါတယ်။ကမ္ဘောဒီးယားမျိုးသားပါတီ CNP အပါအဝင်ပါတီ20ကျော်ဝင်ပြိုင်ကြမှာဖြစ်ပြီးတော့ CNP ပါတီခေါင်းဆောင်ဆန်းစုံခန်ကလည်းယူကောက်ပွဲရဲ့တရားဝင်မှုအပေါ်မှာသူ့အနေနဲ့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီပါတီတွေဟာ CPP ပါတီအပြတ်အသတ်အနိုင်မရအောင်ကာကွယ်နိုင်လောက်တဲ့အနေထားတော့မရှိကြပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလကကမ္ဘောဒီးယားတရားရုံးချုပ်ကအတိုက်ခံ CNRP ပါတီကိုဖျက်သိမ်းခဲ့တာကြောင့်မနေ့ဖြန်မှာကျင်းပမဲ့ရွေးကောက်ပွဲရလဒ်ကလည်းအဖြေထွက်ပြီးသားဖြစ်ပါတယ်။ CNRP ပါတီဟာအမေရိကန်နဲ့ပေါင်းပြီးအစိုးရကိုဖြုတ်ချဖို့ကြံစည်တယ်ဆိုပြီးဖျက်သိမ်းမှုအမိန့်ချခဲ့တာဖြစ်ပါတယ်။ဝေဖန်သူတွေကတော့ဒါဟာမဟုတ်မမှန်လှုပ်ကြံဆွဆွဲတာဖြစ်ပြီးတော့အဓိကအတိုက်ခံအပေါ်မှာပြက်ပြက်သားသားဖယ်ရှားဖို့အကြောင်းပြချက်တစ်ခုသာဖြစ်တယ်ဆိုပြီးတော့ပြောကြပါရစေ။2013ခုနှစ်ကတော့ CNRP ပါတီဟာလုံးဝမျှော်လင့်မထားဘဲအနိုင်ရမလို့အထီးဖြစ်ခဲ့ပြီးမနေ့ကကောက်ခဲ့တဲ့လူထုကောက်ခံမှုစစ်တမ်းတွေမှာဆိုရင်သူတို့ကိုထောက်ခံသူတွေအများပြားကိုလည်းစုစည်းနိုင်ခဲ့ပါတယ်။ CNRP ပါတီခေါင်းဆောင်အများစုဟာထောင်နှံကနေလွတ်မြောက်အောင်အခုအခါမှာပြည်ပမှာထွက်ပြေးနေထိုင်ကြပြီးတော့သူတို့မပါဘဲနဲ့တော့ဒီရွေးကောက်ပွဲဟာအတူရောင်ရွေးကောက်ပွဲသာဖြစ်မယ်လို့ပြောလိုက်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဒီရလက်ကိုလက်မခံဘဲပယ်ချတင်တယ်လို့ CNRP ပါတီဒုတိယခေါင်းဆောင်မူဆိုချွာကပြောပါတယ
် How do you call a free and fair election if the main opposition representing over 3 million votes 44%
CNRP ပါတီကိုထောက်ခံတဲ့သူ3သန်းရှိပြီးတော့ဒါဟာမဲပေးနိုင်သူဥယျာဉ်ရဲ့44%ရာခိုင်နှုန်းဖြစ်ပါတယ်ဒီလိုအဓိကအတိုက်ခံပါတီမပါဘဲနဲ့ဒီရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ဘယ်လိုပြောနိုင်မလဲရွေးကောက်ပွဲမှာတခြား19ပါတီပါခြင်းပါမယ်တရားလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့ဒါကိုတရားမျှတတဲ့ရွေးကောက်ပွဲလို့တော့ပြောလို့မရနိုင်ပါဘူး
CNRB ပါတီကတော့မဲဆန္ဒရှင် 8.3 သန်းအနေနဲ့ရွေးကောက်ပွဲကိုသွေးမောက်ဖို့တိုက်တွန်းထားပါတယ်။ဒါမဲ့အနာရပါတီဘက်ကတော့ရွေးကောက်ပွဲကိုမဲပေးဖို့ပြက်ကွက်မယ်ဆိုရင်ဥပဒေကြောင်းအရအေးအေးယူမယ်ဆိုပြီးတော့ချင်းချောက်ထားပါတယ်။ဒါပြင်ကုလသမဂ္ဂကလည်းအဓိကအတိုက်ခံပါတီကိုရွေးကောက်ပွဲဝင်ခွင့်မပေးဘူးဆိုရင်စစ်မှန်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့သတိပေးထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲကိုဂျပန်နိုင်ငံကအကူအညီတွေပေးခဲ့ပေမဲ့အမေရိကန်နဲ့ဥရောပသမဂ္ဂဘက်ကတော့အကူအညီတွေကိုရပ်ဆိုင်းခဲ့တာပါရွေးကောက်ပွဲကိုတရားဥပဒေစိုးမိုးရေးနဲ့အညီလုပ်နိုင်သမျှလှုပ်ထားကြောင်းဒါမဲ့ပြည်ပအင်အားကြီးနိုင်ငံတွေမကြိုက်လဲကိစ္စမရှိဘူးလို့ကမ္ဘောဒီးယားအစိုးရပြောခွင့်ရဖေစီဖန်ကပြောလိုက်ပါတယ
် We don't need those people I mean to support or not to support but we care about our people to choose a certain
ဦးရေပေးဖို့ဖြစ်ဖြစ်မပေးဖို့ဖြစ်ဖြစ်ကျွန်တော်တို့အတွက်ဒီလူတွေမလိုအပ်ပါဘူး
အနောက်နိုင်ငံတွေကကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးတည်ဆောက်ဖို့အကူအညီတွေအများကြီးပေးခဲ့တာကြောင့်ကမ္ဘောဒီးယားနိုင်ငံအပေါ်မှာဩဇာလွှမ်းမိုးနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲနဲ့တိုင်းပြည်ဥတည်နေတဲ့လမ်းကြောင်းအပေါ်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေရဲ့စိုးရိမ်ချက်တွေကိုတော့ကမ္ဘောဒီးယားနိုင်ငံဘက်ကခါခါသီးသီးနဲ့ညှင်းပယ်ခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်ရတဲ့နောက်ကွယ်အကြောင်းကတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးအလင်းမြန်တိုးတက်လာနေပြီးတရုတ်နိုင်ငံရဲ့စီးပွားရေးအင်အားကြောင့်အနောက်နိုင်ငံတွေရဲ့အကူအညီမလိုအပ်တော့တာဖြစ်တယ်လို့အကဲကစပက်စီယန်စတရန်ဂျီယိုကသုံးသပ်ပါတယ
် Over the past year we've seen the government decisively roll back the zones of freedom that it once preserved in Cambodia
လူငယ်အနေတွင်ကမ္ဘောဒီးယားဆူရကလူရှင်နောက်နိုင်ငံဆူရတွေစိတ်ကျဉ်းနှံအောင်လုပ်တဲ့အနေနဲ့လွတ်လပ်ခွင့်တွေပေးထားတာကိုပြန်ရုပ်သိမ်းခဲ့ပါတယ်အခုဆိုကမ္ဘောဒီးယားဆူရတရုတ်နိုင်ငံကြောင့်အနောက်နိုင်ငံတွေရဲ့အကူအညီတွေလည်းမလိုတော့ပါဘူး
ပြည်ထောင်စုတောင်ကြနေကတော့ကမ္ဘောဒီးယားနိုင်ငံကလူအတော်များများ CPP ပါတီရဲ့မဲဆွယ်စည်းရုံးရေးကိုလာရောက်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဟွန်ဆန်ကရှေ့ကပြေးနေတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ကမ္ဘောဒီးယားနိုင်ငံအနေနဲ့နောက်ထပ်9နှစ်လောက်ထိထိငင်ငင်နဲ့ဖွံ့ဖြိုးတိုးတက်နေမှာဖြစ်တယ်လို့ CPP ပါတီကတော့ပြောပါတယ်။ဒါမဲ့အတိုက်ခံတွေကတော့ CPP ပါတီသာအနိုင်ရခဲ့ရင်ကမ္ဘောဒီးယားနိုင်ငံကို Liberal Democracy နိုင်ငံဖြစ်အောင်တည်ဆောက်သွားဖို့အိမ်မက်တွေလည်းအဆုံးသတ်သွားစေမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဆက်ပြီးတော့ဒီ VOE မြန်မာပိုင်းရဲ့စနေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့မြန်မာတခွင်အစီအစဉ်မှာတော့ဒေသတစ်ခုနဲ့တစ်ခုနီးကပ်တဲ့ကူးသန်းဆက်ဆံမှုတွေကြောင့်ရွာကြီးတရွာလို့တင်စားပြောဆိုနေကြတဲ့ကဘာကြီးမှာတော့စီးပွားရေးကလည်းနိုင်ငံတွေအကြားနှီးနှောဆက်နွယ်နေတာမို့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲဟာမြန်မာနိုင်ငံအပေါ်မှာအနည်းနဲ့အများတက်ရောက်လာလိမ့်မယ်လို့ခန့်မှန်းချက်တွေရှိပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေမျိုးမှာထိခိုက်မှုရှိရအောင်နောက်နှစ်နိုင်ငံစလုံးနဲ့အဆင်ပြေအောင်ဆက်ဆံသင့်တယ်လို့အစိုးရလွှတ်တော်နဲ့စီးပွားရေးပညာရှင်တွေဘက်ကလည်းကိုယ့်နိုင်ငံရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမဲ့အစီအစဉ်တွေပြုလုပ်ထားသင့်တယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားတာနားဆင်ပါရှင
2018ခုနှစ်ဇူလိုင်လဇန်ပိုင်းလုံးကအမေရိကန်နိုင်ငံဟာ35ဘီလီယံတန်ဖိုးရှိတဲ့တရုတ်နိုင်ငံကတွင်းကုန် 1333 မြို့ပေါ့တွင်းကုန်ကို25ရာခိုင်နှုန်းတိုးမြင့်ကောက်ခံခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံဘက်ကလည်း35ဘီလီယံတန်ဖိုးရှိတဲ့အမေရိကန်တွင်းကုန် 945 မြို့ပေါ့တွင်းကုန်ကို25ရာခိုင်နှုန်းတိုးမြင့်ကောက်ခံမှုတွေကိုပြန်လည်လှုပ်ဆောင်ခဲ့ပါတယ်။နိုင်ငံရေးလိလာသူတွေစီးပွားရေးပညာရှင်တွေကတော့ဒါကိုတရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲဖြစ်ပါမှုလို့ခေါ်ဆိုနေကြပါတယ်။ကမ္ဘာစီးပွားရေးဟာရွာကြီးတရွာဖြစ်နေတဲ့အတွက်အဲဒီစစ်ပွဲကြောင့်မြန်မာနိုင်ငံအပေါ်အနေနဲ့အများတော့တက်ရောက်မှုရှိလာနိုင်မှာဖြစ်တယ်လို့ခန့်မှန်းထားမှုတွေလည်းရှိနေပါတယ်။ဒါကြောင့် PS Business School ရဲ့ကျောင်းအုပ်ဦးမျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့အဲဒီစစ်ပွဲတွေကနေအကျိုးမြတ်တွေရရှိအောင်ဆောင်ကျဉ်းတင်တယ်လို့ဆိုပါတယ်
အဓိကတော့ကျွန်တော်ဘာကအရေးကြီးလို့လဲဆိုတော့ကျွန်တော် decision ချတဲ့အခါမှာအရေးကြီးတော့ data ပဲဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ခုနတိုင်းပဲဆုံးဖြတ်ချက်ချတဲ့အခါမှာခံစားချက်ကိုထပ်စာလို့ရှိရင်သတင်းအချက်အလက်ကအရေးကြီးပါတယ်။အဲ့တော့ခုနကကျွန်တော်ဘာတွေတွေ့နိုင်မလဲဆိုလို့ရှိရင်အခုသမရနှစ်ယောက်ကဘာတွေလုပ်နေကြလဲဆိုရင် emotion နဲ့လည်းသွားနေကြတယ်။ဒီဘက်ကောဟိုဘက်ကောအဲ့တော့သူလှုပ်လို့ကိုလှုပ်တယ်ဆိုတော့ဘာတွေပြန်ကြားလိုက်ပြန်ခုနတိုင်းပဲကိုရိုက်လို့ပြန်ရိုက်တာတွေဖြစ်နေတယ်။အဲ့မှာဘာတွေထွက်လာဆိုကျွန်တော် data တွေထွက်လာပါတယ်။အဲ့တော့ base sector တွေကိုပိတ်တယ်ဒါမျိုးလို့ကျွန်တော်တို့ကမလုပ်ထားဘူးလို့ဆိုရင်အနည်းငယ်ချိနေဖို့လိုအပ်တယ်။ဖြစ်နိုင်မယ်ဆိုကျွန်တော်တို့နေခုနတိုင်းပဲအထူးသဖြင့်ကျွန်တော် production လုပ်တဲ့အတွက်အထူးသဖြင့် farming လုပ်တဲ့အတွက်ဒီအရက်ကျွန်တော်တို့နိုင်ငံတို့အခွင့်အကောင်းတွေဖြစ်လာဖို့များတယ်။ data တခုအခွင့်အကောင်းဒီတိုင်းတော့နေတာမဟုတ်ဘူး။ခုနကစူးစမ်းရယူတဲ့အတွက်ပဲစူးစမ်းရယူတဲ့သူတွေအတွက်ပဲအခွင့်အရေးကအခွင့်အလမ်းကရနိုင်တာ။အဲ့တော့ကျွန်တော်တို့ဒီချိန်မှာမဖြစ်ထားဘူးလို့ဆိုရင်ကျွန်တော်တို့ကပြင်ဆင်ထားဖို့လိုအပ်တယ်။ဝင်ရောက်နေရာယူဖို့အရေးကြီးတယ်။ဒါမှပဲကျွန်တော်တို့နေရာရမယ်ထင်ပါတယ်။
အဲ့ဒီစစ်ပွဲဟာနှစ်ဖက်လုံးအတွက်အနာရရှိနိုင်လို့နိုင်ငံလုံးနဲ့ထိခိုက်မှုတွေရှိလာနိုင်လေဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒါကြောင့်နိုင်ငံရေးလိလာသူတယောက်ဖြစ်တဲ့ ဒေါက်တာရမျိုးတိန်ကတရုတ်ရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့တရုတ်ကိုလည်းဗီကိုနေရသလိုအမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေရဲ့နိုင်ငံရေးစီးပွားရေးထောက်ခံမှုကိုလည်းလိုအပ်တဲ့အတွက်နိုင်ငံကြားထဲမှာအကောင်းဆုံးဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ
်ကျွန်တော်မြင်ကတော့ဟိုနေပေါ့လေဒီတရုတ်နဲ့အမေရိကန်ကြားဒီကုန်သွယ်ရေးရဖြစ်တဲ့ပြဿနာဟာမြန်မာနိုင်ငံအပေါ်မှာပေါ့လေအစိုးတက်ရောက်မှုအလားအလာချီချီမောင်မောင်မရှိနိုင်ဘူးလို့တော့မြင်တယ်အဲ့တော့ဟိုတက်ရောက်မှုတချို့ရှိနိုင်တယ်အားသာချက်တွေလည်းရှိနိုင်တယ်အားနည်းချက်တွေလည်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံဟာဒီတရုတ်ပြည်သူတမရနိုင်ငံနဲ့နော်ပို့ပြီးတော့ဟိုနီးစပ်တဲ့သဘောမျိုးရှိတယ်နော်စီးပွားရေးအရာလည်းပို့ပြီးတော့အမိခုန်နေရတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒါကတော့တစ်ပိုင်းပေါ့လေနောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နော်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအားကောင်းမှုဆိုရင်ကျွန်တော်တို့ဟာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ထောက်ခံမှုကလည်းအရေးကြီးတယ်လို့မြင်တယ်။ထောက်ခံမှုဆိုတဲ့နေရာမှာနိုင်ငံရေးရထောက်ခံမှုကအရေးကြီးတယ်လို့နော်အမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ကျွန်တော်တို့နိုင်ငံမှာရင်းနှီးမြှုပ်နှံမှုဟာလည်းအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာကျွန်တော်တို့ဟာဟလာကျွန်တော်တို့ပြည်တွင်းမှာရှိတဲ့နော်ဟိုစီးပွားရေးပတ်ဝန်းကျင်ကိုနော်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်ဆွဲဆောင်မှုရှိနိုင်တဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်နော်အပြန်ဆုံးပြုပြင်ပြောင်းလဲနိုင်မယ်ဆိုရင်ဟလာအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့စိတ်ဝင်စားခြင်းကိုခံရတဲ့ဈေးကွက်တစ်ခုဖြစ်လာနိုင်တယ်လို့တုံ့တက်ပါတယ
်ဦးမျိုးမင်းကတော့အင်္ဂလိပ်အခက်ဗမာအချက်ဆိုတဲ့စကားအတိုင်းအခုချိန်မှာမြန်မာနိုင်ငံအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုပြီးရလာတဲ့အခွင့်အရေးတွေကိုအမိဖန်တင်တယ်လို့ဆိုပါတယ်
မြန်မာနိုင်ငံကိုတက်ရောက်မှုရှိလာနိုင်လားသိကြပါတယ်ကျွန်တော်တို့ global village ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီစီးပွားရေးကရွာကြီးဖြစ်နေတဲ့အတွက်မြန်မာနိုင်ငံတက်ရောက်မှုကအနည်းငယ်များဖြစ်မှာပါဒီမှာတစ်ချက်ကျွန်တော်ခေါင်းထဲပါသွားရောက်မိလဲဆိုတော့တစ်ချိန်ကအကြောင်းအရာတွေသွားပြီးတော့ခေါင်းထဲရောက်ခဲ့မိပါတယ်အဲ့ဒါတခြားမပါဘူးအင်္ဂလိပ်အခက်မြန်မာအချက်ဆိုတဲ့အကြောင်းလေးဖြစ်ပါတယ်အင်္ဂလိပ်တွေကစစ်ရှုံးနေပြီတကယ်တမ်းအင်္ဂလိပ်တွေကဘာဖြစ်ချင်လာလို့မြန်မာနိုင်ငံတွေစစ်ကိုဒီသူတို့ရဲ့တပ်တွေကိုရုတ်ချင်နေပြီအင်္ဂလိပ်ကအခက်တွေ့နေအဲ့ချိန်မှာမြန်မာတွေကခုနလည်းမယ်အချိန်ကောင်းကိုမလုပ်နိုင်လဲဆိုရင်ရနိုင်တယ်အဲ့တော့ဗိုလ်ချုပ်ကပါသွားလဲဆိုရင်အင်္ဂလန်ကိုသွားပြီးလို့ချင်းလွတ်လပ်ရသွားပြီးတော့တောင်းနိုင်တယ်အခုခတ်တာကျွန်တော်တို့ကဒီအချိန်ကဘသူအခက်လဲဘသူချက်လဲဆိုကျွန်တော်တို့ကမကွဲမပြားဖြစ်နေတယ်ဘာလို့ဆိုကျွန်တော်တို့အစင်းနဲ့မဖြစ်လို့ကျွန်တော်တို့တွေကဒီခုနအမေရိကန်ပဲ99ခုနပြောခဲ့တဲ့တရုတ်ပဲ99ဒီဟာတကယ်တမ်းပြောရင်ကျွန်တော်တို့ဒီအဖက်မြန်မာတွေအတွက်တနည်းပြောရင်တတိယပါတီပေါ့နော်ဂျားထဲမှာရှိတဲ့သူတွေအတွက်ခုနတိုင်းအခွင့်အရေးကောင်းတခုဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံကတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်ဒီအချိန်ကိုအခွင့်ကောင်းနေနဲ့ယူတတ်ပါတယ်ပို့ကိုယ့်အတွက်ပို့မကောင်းမှမယ်အခွင့်အလမ်းတွေကိုဆောင်ကျက်တတ်ပါတယ
်ဒေါက်တာရံမျိုးသိန်းကတော့အဲ့ဒီကုန်သွယ်ရေးစစ်ပွဲကြောင့်မြန်မာနိုင်ငံကစီးပွားရေးဓမ္မရေးဒါမကအစိုးရဘက်ကတာဝန်ရှိသူတွေလွှတ်တော်တွေကလည်းအဲ့ဒီကိစ္စကိုတရားစမ်းစစ်ပြီးကြိုတင်ပြင်ဆင်တာတွေလုပ်ဖို့လိုအပ်တယ်လို့ပြောပါတယ
်ဟိုကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ပေါ့လေဒီအခြားဒေတာတွေနိုင်ငံတွေနောက်အခြားနိုင်ငံတွေပေါ်မှာလည်းတော့တက်ရောက်မှုရှိနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့တော့လက်ရှိအခြေအနေမှာเนาะကျွန်တော်တို့နိုင်ငံရဲ့ကုန်သွယ်ရေးဟာလည်းပဲเนาะဒီတရုတ်ပြည်သူတမရနိုင်ငံပေါ်မှာတည်မြှင့်နေရတဲ့အနေအထားမျိုးတွေတော်တော်များများတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကျွန်တော်တို့နိုင်ငံကတင်နေတဲ့ကျွေးမီဒါတွေကတရုတ်ပြည်သူတမရနိုင်ငံပေါ်မှာတော်တော်လေးမြင့်မြတ်မှာရှိတဲ့အခါကျတော့เนาะဒီရိုက်ခတ်မှုပေါ့လေတက်ရောက်မှုရှိလာနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒီအခါကျတော့လက်ရှိအစိုးရနော်နောက်ပြီးတော့လက်ရှိကျွန်တော်တို့လွတ်တော်ကြီးအနေနဲ့နော်ဒီဖြစ်စဉ်အပေါ်မှာအကြောင်းပြုပြီးတော့မြန်မာနိုင်ငံအပေါ်မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်မှာတက်ရောက်လာနိုင်တဲ့အခြေအနေတွေကိုနော်လေ့လာဆန်းစစ်သုံးသပ်ပြီးတော့လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေနော်ဒါတွေလုပ်လာနိုင်မှုလိုအပ်တယ်လို့မြင်ပါတယ
်အမေရိကန်တမရထရန်ဟာတရုတ်နိုင်ငံနဲ့အခုမှကုန်သွယ်ရေးစစ်ပွဲစတင်တာဖြစ်ပေမဲ့လည်းကုန်သွယ်ဘက်နိုင်ငံတွေလည်းဖြစ်သလိုမဟာမိတ်နိုင်ငံတွေလည်းဖြစ်တဲ့ဥရောပတမကဂျပန်တောင်ကိုရီးယားဗီယက်နမ်နိုင်ငံတွေရဲ့တွင်းကုန်တွေအပေါ်မှာလည်းအခွန်တိုးမြင့်ကောက်ခံမှုတွေကိုဒီနှစ်ဥပိုင်းကလေးကလှုပ်ဆောင်မှုတွေရှိခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြို့မခတင်းအေဂျင်စီကနေဒီဝေကိုပေးပို့လိုက်တာပ
ါ။မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ28ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းညဝက်မှာတော့လှိုင်းဒိုမီတာ25 kHz 15453ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရီလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့ဆွေးနွေးမှာပါမကြာသေးခင်တုန်းကပဲကြားပြည်နယ်မှာဗိုလ်ချုပ်ကြီးကိုစတ်တူမဲ့အစီအစဉ်တွေအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတော့လိုအပ်ရင်စစ်တပ်နဲ့ပြင်ရှင်းမှုပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်လည်းမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်ဆရာတွေလည်းတချို့ပြန်ပေါ်လာပါတယ်ဆိုတော့ဒီမြန်မာနိုင်ငံရေးမှာနှစ်ပေါင်းများစွာစစ်တပ်ကနေရာယူခဲ့တာနိုင်ငံရေးအခြေအနေရလိုအပ်ချက်ကြောင့်လားစစ်ကောင်းဆောင်တွေရဲ့အာဏာမမုန်းမှုကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီတူကတော့ကျွန်တော်ဒီမြန်မာနိုင်ငံရေးအကဲခတ်တူလည်းဖြစ်တဲ့ဒီတီဘောမျိုးကဦးရဲထွန်းမှာနောက်တူကတော့ဒီ1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြွန်းနဲ့လွတ်တော်90ဖြစ်ခဲ့ပြီးတော့ဒေါက်တာတစ်ဆွေပါနောက်တူကတော့ကျွန်တော်တို့ဒီမြန်မာပြည်ဝင်ရပါပဲဒီယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒီတာချုပ်ဦးသက်စင်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဦးရဲထွန်းကိုသုံးသပ်စေချင်ပါတယ်ခင်ဗျမြန်မာနိုင်ငံမှာဒီနိုင်ငံရေးမတည်မငြိမ်အခြေအနေတွေကျောင်းရတဲ့အတွက်ဒီတက်မတော်ကဝင်ထင်းသိမ်းရတာပါဆိုပြီးအစင်ဆက်ပြောလို့ရှိရပါတယ်ဆိုတော့ဒီလွတ်လပ်ရေးရပြီးနောက်ပိုင်းဒီစစ်တပ်ကတိုင်းပြည်မှာအာဏာသိမ်းတဲ့အချိန်တွေမှာဒီနိုင်ငံရေးပြဿနာတွေကလည်းတကယ်လည်းရှိခဲ့ပါတယ်ဆိုတော့စစ်တပ်ကနိုင်ငံရေးရလိုအပ်ချက်ကြောင့်ပါခဲ့ရတာပါလို့ပြောမယ်ဆိုရင်ရောတကယ်လည်းပြောနိုင်တဲ့အချိန်တွေရှိခဲ့တယ်လားဦးရထော
အဲ့လိုပြောနိုင်ပါတယ်ဗျာကျွန်တော်တို့ဟိုတက်မတော်ကနေပြီးတော့ဟိုနိုင်ငံရေးမှာဝင်မဆက်တင်ဘူးတက်မတော်ဟာ professional တက်မတော်အနေနဲ့ပဲနိုင်ငံရေးနဲ့လွတ်လွတ်ကင်းကင်းနေခြင်းနဲ့နေရမယ်ဆိုတဲ့ဟာကိုပထမအဦးဆုံးဒီတရကပြသွားတာကတော့ဘူကျော်အောင်ဆန်းပဲပေါ့နော်ဘူကျော်အောင်ဆန်းကတော့တကယ်ကတက်မတော်ကိုထူထောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်သို့တော်လည်းသူနိုင်ငံလွတ်လပ်ရေးအတွက်အကျိုးစားမယ်ဆိုတဲ့အကျိုးပန်းမယ်ဆိုတဲ့အခါမှာတက်မတော်ကနေထွက်ပြီးတော့သူဦးအောင်ဆန်းအနေနဲ့ပဲနိုင်ငံရေးကိုကြောင်ပြီးတော့ဝင်လောက်တာပေါ့နော်အဲ့လိုသူလောက်ခဲ့တဲ့အစင်လာပေါ့အစင်လာထူထောင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာလွတ်လပ်ရေးရပြီတဲ့နောက်ပိုင်းမှာကကြတော့ကျွန်တော်တို့ဒီမမျော်လင့်ပဲပေါ့နော်လွတ်လပ်ရေးရပြီရတဲ့ကြိုင်တဲ့ထဲအဲဒီလက်နက်ကင်ဒီတိုက်ခိုက်မှုတွေလက်နက်ကင်ပြည်ပကတည်းအနှံ့အပြားဖြစ်လာတော့ဟောဒီတက်မတော်ကဝင်ထိရတော့တာပေါ့နော်ဒီမှာနိုင်ငံရေးသမားတွေကဘလို့မှအတိုင်းပြည်ကိုထိနိုင်တဲ့အနေအထားမရှိတော့ဘူးအဲ့တမ်းရောအဲ့မှာတောက်လျှောက်ဒီတန်းကြီးပြန်ပြီးတော့ရင်ဝဲပြီးပြအောင်ဥပဒေစိုးမိုးအောင်ဟိုပြန်ပြီးတော့ကြိုးစားခဲ့ရတာပေါ့အဲ့ဒါလို့ဟိုဆိုတဲ့အခါကျတော့ဒီတန်းကြီးကိုရင်ဝဲပြီးပြအောင်ခိုင်းသိမ်းနိုင်တာတမ်းရောပဲရှိတယ်ဆိုတဲ့အယူအဆမျိုးအဲသူတို့ကောင်းတဲ့မှာဝင်သွားတာပေါ့လေအဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဥလူတို့ကအဲကျွန်တော်တို့ရွေးကောက်ပွဲနဲ့အဲအစိုးရဖြစ်လာပေမဲ့လည်းအဲတခါတိုင်းပြည်မှာအချင်းချင်းသဘောထားတွေကွဲပြီးတော့ဒီမပြေမလည်တွေဖြစ်ကြတဲ့အခါမှာတခါအဲဒီနိုင်ငံရဲ့အာဏာကိုခဏလွှဲပြောင်းပေးခဲ့ရသေးတယ်အဲအဲ့ဒီလိုဖြစ်တဲ့ဟိုဒီအစင်လာတွေကတမတော်အပေါ်မှာအဲဒီနိုင်ငံတစ်ခုခုဖြစ်တဲ့အချိန်တိုင်းမှာသူတို့ဝင်ကြမှာသူတို့ဝင်ချင်းမှာရမယ်ဆိုတော့ ယုံကြည်မှုကလည်းသူပို့ပြီးတော့ဆိုးဆိုးနေနေဖြစ်သွားတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဘုရားထွန်းဆိုတော့ကျွန်တော်ဒေါက်တာတင်းဆွေကိုလည်းမေးဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီအစိုးရမှပြောသွားတယ်လို့ပေါ့လေစစ်တပ်ကနိုင်ငံရေးရာလိုအပ်ချက်ကြောင့်မြန်မာနိုင်ငံရေးမှာဒီတခြားလုံးပါခဲ့ရလို့ပြောမယ်ဆိုရင်ပြောနိုင်တဲ့အခြေအနေမျိုးရှိခဲ့သလားဆရာဦးတင်းဆွေ
အဲကျွန်တော်ကတော့အာဟိုရတံပြောတာနဲ့တော့မတူဘူးခင်ဗျကျွန်တော်ဒီကိစ္စကိုကြကြနနာလိလသုံးသက်လိလနဲ့သုံးသက်ထားပါတယ်အာရတိုင်းနဲ့နှစ်ခါပေါ့ထောင်ကွာအဲ58ကိုခဏထားပြီး60နှစ်နဲ့ကျွန်တော်88ပေါ့ထောင်ကနှစ်ခုနဲ့အာရတိုင်းနာကကျတို့ရဲ့အကြောင်းပြချက်ကဒီတော့စီကြီးပြုခွဲမယ်လာရှန်ကနေဦးဆောင်ပြီးတော့ဖက်ဒရယ်စနစ်ကိုတောင်းတဲ့ကိစ္စပေါ့နော်ပေါ်ဒီဟုတ်ချက်58ခုနှစ်ပေါ်ဒီအုပ်ချုပ်ပုံရစနစ်နဲ့ခွတ်ထုတ်ခွန်ဆိုတာကြောင့်ပြုပြီးတော့အာဒါဆိုလိုတဲ့ဖြစ်တယ်ဖြစ်တဲ့အခါမှာအဲ့လိုကတက်နေတဲ့ဖက်ဒရယ်ပလာဆိုရဟာ1962ခုနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်မှာပြည်ထောင်စုအရေးဆွေးနွေးဝဲကြီးကိုကျင်းပနေတယ်ကျင်းပတာကနိုင်ငံရေးနဲ့ဖြည့်ရှင်းမှုတိုင်းရင်းသားတွေနဲ့လည်းလက်ရှိဆိုရတယ်သူဖြည့်ရှင်းမှုကြိုးစားရတာဒီကျုံးသားမှုကိုမပြီးခင်ဆွေးနွေးမပြီးခင်မလာနေနေပါဦးနေဝင်ရအတတ်သိပါတယ်အဲတော့ကျွန်တော်မြင်တာကဒါဟာဟိုနိုင်ငံရေးနဲ့ဖြည့်ရှင်းတာကိုစစ်တပ်နဲ့ဖြည့်ရှင်းနည်းကိုဥပမာဆပ်ပေးလိုက်တဲ့ပုံမှန်တမိုင်းအစုံဟုတ်နောက်တစ်ခါ1988ကိုကြည့်လိုက်ပါ1988ဟာလူဆန္ဒအုံကြောမှုကြီးဖြစ်နေတဲ့အချိန်မှာသူကဒီနေအမှန်ကဒီမဆလာအစိုးရမလန်းစစ်ပါတီရဲ့ချက်ဆုံးမှုကြီးတိတိတာတာမနော်နယ် LDC ဖြစ်တာဆိုတော့ကဟိုမကျင်းတက်မှုရောစီးပွားရောအကုန်ကျနေတဲ့အချိန်မှာသူတို့စစ်တပ်ဟာကမ္ဘာ30ပြောင်းအောင်စောင့်နေတခါလူတို့အုံကြောင်းမှုကြီးကိုအယုတ်ဆိုးအောင်မနော်ကောင်းဖြတ်တာတွေရောမင်းမဲစီရိုက်ဆိုတဲ့ဟာတွေကိုဖန်ပြီးပြီးမှတော့အနာသိမ့်လိုက်တာအမှန်ကမဆလာတဲ့လက်ထက်ကမဆလာကိုလက်ကနေလူအနာသိရမှာပြည်လို့ညဆန္ဒခရင်ဝကြီးကြီးလာအောင်မဆောင်နေမယ်နဲ့မဆလာတဲ့ကလက်ကနေအနာသိပြီးမဆလာခေါင်းဆောင်တွေကိုထိမ့်သိမ့်ဖို့ဟိုတင့်နဲ့မြန်မာနိုင်ငံရဲ့အခြေအနေပါဒါကြောင့်အဲ့ဒီနှစ်ခုကြောင့်စစ်တပ်ဟာနိုင်ငံရေးမှာဟလာဟိုအဲ့ဒီအကြောင်းပြချက်မမှန်ကန်တဲ့အကြောင်းပြချက်တွေတင်ခဲ့တာနှစ်ခုဖြစ်တယ်လို့ကျွန်တော်လေးလေးနက်နက်ယူဆပါတယ်ခင်ဗျာ
โอเคเสียอุเทนซวยซวยเนี่ยเจซุบาสรเอาโกตัดสินโหแล้วจนซวยเนเสร็จมาเลยอุทุภิญโกตัดสินก็တော့ဒီအခုဒီရင်းနှီးခေနိုင်ငံရေးမဂ္ဂဇင်းအေဒီတာချုပ်ဆိုပေမဲ့88ကာလကိုဟိုဖြတ်တန်းခဲ့တဲ့လူငယ်တူလည်းဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီ88ကနေအခုချိန်ထိလဲဒီတက်ကမြန်မာနိုင်ငံနိုင်ငံရေးအခြေအနေရလိုအပ်ချက်ရဟိုပါရတာဆိုပြီးတော့တခြားပြောခဲ့တာရှိပါတယ်ဆိုတော့ဒီအကြောင်းပြချက်တွေကခိုင်လုံတဲ့အကြောင်းပြချက်တွေလို့ကိုတက်စင်အနေနဲ့ယူဆလာခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဓိကကျွန်တော်ပြောချင်တာကဘောလက်ရှိဖြစ်နေတဲ့တက်နဲ့ကျွန်တော်ပြောတာတော့ရတာဟိုရတာတဲ့အချင်းမှာရတာပဲအချင်းမှာဖြစ်နေတဲ့ပြဿနာကအဓိကတဲ့မှန်ဒီမှားဒီကိုကျွန်တော်မပြောချင်ဘူးကျွန်တော်အဓိကဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့တက်က1962ခုနှစ်အာဏာသိမ်းတဲ့အချိန်ကစပြီးတော့တက်မှာ state building ကိုခေါ်ရပေါ့နော်သူ့ရဲ့ဟို vision ရှိတာသူ့မှာ vision ရှိသူကတပီတော်ထူထောင်နေတယ်တပီတော်ဆိုရင်ဒါကြောင့်မို့အာနာသိန်းနေဆိုတာတပီတော်ကူအောင်ခြင်းနဲ့ vision ကောင်ဆိုတာအာနာသိန်းနေအာနာသိန်းရဲ့ခင်ဗျာခင်ဗျာတော့ရှောက်တော့သူကသူရေကြီးဆောက်တော့လုံးဝလက်မခံဘူးပြောမခံဘူးအဲ့နောက်ပိုင်းတော့1988ခုနှစ်တပတ်ငငယ်ကြီးဆိုင်တော့ဥပမာဥပဒေဆက်တဲ့မှာတမောက်ဥပဒေဆက်တဲ့မှာငငယ်ကြီးဆိုင်ဆက်ပြီးဆောင်တဲ့ခင်ဗျာချိန်ဆက်ပြီးတော့သူကဘာလို့ဖြစ်လာလဲဆိုတဲ့ခါကျတော့တော်တော်စစ်စစ်ကူဆောင်တဲ့ဒီမိုဒယ်အင်အားစုကြီးအပေါ်ဝင်တန်းနတ်ကန်အင်အားစုကြီးကတန်းကြီး state building နဲ့ပတ်သက်ပြီးတော့ပစုံတရာသော vision ရှိမယ်လို့ပြောယုံကြည်တယ်။ယုံကြည်တဲ့အတွက် तू ကဆော်ဘီယန်စုကိုလက်ခံမယ်ဆော်ဘီယန်စုဆိုတဲ့ဟာကို तू ကအဲ့စကားကိုပြောခွင့်ပေးတယ်။ဒါပေမဲ့သူ့မှာကလည်းဆော်ဘီယန်စုဆိုတာသူ့ vision ရသူ့တတ်မှတ်ထားတဲ့သူ့ပြောင်းမှန်းထားတဲ့ဆော်ဘီယန်ပုံစံမျိုးပဲ तू ကလက်ခံမှာ။အဲ့ဒီပုံစံတွေကြခဲ့တယ်။ဒါပေမဲ့ဆော်ဘီယန်စုဆိုတာကိုလက်ခံတယ်။ဒါပေမဲ့သူ့ရဲ့သတ်မှတ်ထားတဲ့သူညှော်မှန်းထားတဲ့သူ့ရဲ့ vision ရသူညှော်မှန်းသတ်မှတ်ထားတဲ့ Caribbean လို့ဆိုတဲ့ပုံစံမျိုးသူသတ်မှတ်ပြီးတော့သူကရက်ခံတယ်။ तू အဲ့2030ရုပ်ပေါ်ဝင်မတိုင်ခင်2015ရုပ်ပေါ်ဝင်မတိုင်ခင်အထိ तू ကတိုင်းတဲ့နိုင်ငံငယ်စုတွေနဲ့ဒေါ်မန်စုဥဆောင်တဲ့ Democratic အားစုတွေဈားထဲမှာသုံးပြရ State Building နဲ့ပတ်သက်ပြီးတော့ vision ရှိမယ်လို့သူကညှော်လင့်ခဲ့ပုံရတယ်။ဒါပေမဲ့အခုအချိန်ဒီမှာ ကျောင်းလူစင်ကြဟိုတိုင်းနာတနေ့ကအင်အားစုရတိုင်းနာငယ်စုတနေ့ကအင်အားစုတွေမှာကတော့သူတို့ဒီစတိတ်သူတို့စိတ်ကြီးနေပတ်သက်ပြီးတော့သူကသူတို့မှာ efficient ရှိတယ်။မှန်မှန်မှန်မှန်တော့သူတို့လက်ခံတယ်လက်မခံတယ်ဆိုတာဟုတ်။အဲ့တော့သူတို့မှာ efficient ရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီဆက်ကတောင်ဆန်းစုကြည့်ဦးဆောင်တဲ့ကျွန်တော်ဒီမိုကရေစီအင်အားစုဟာ state building နဲ့ပတ်သက်ပြီးတော့တက်တာလိုမျိုးတိုင်းနာသူငယ်စုတနေ့ကအင်အားစုရတဲ့မျိုး efficient ရှိလားမရှိလားဆိုတာပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့အဲ့လို vision ရှိခြင်းမရှိခြင်းပေါ်မူတည်ပြီးတော့ဥတော်ဆောင်စီတို့ဥဆောင်တဲ့ energy ဥဆိုးရကဒါဖြစ်နေလေအခုကျွန်တော်စီတို့အကျွတ်နေမယ်နေရာတိုင်းမှာလူမရှိမှကြောက်ဘူးဥဆောင်လို့ပြောမယ်ဥဆောင်အောင်ဖြစ်ဘူးအဲ့တော့တက်တခတန်ကြည့်လို့ရှိရင်ဒါသိကြည့်တော့အထင်ပြင်းစရာဖြစ်တယ်အဲ့တော့ပြောစင်တာကအဲ့တော့တကယ်တော့လို့ရှိရင်ကျွန်တော်တို့ဘက်ကကျွန်တော် state building ကိုဘယ်လိုလုပ်လဲကျွန်တော်က blue vision ရှိလေကျွန်တော်ဘလို့လောက်ထားမလဲဘလို့လောက်ကြမလဲကျွန်တော်ဘက်ကညွှန်မန်းချက်ကြီးပါလဲဆိုတော့ကို energy party ရင်းမှာလည်းပြောထားတာမရှိဘူးဆိုတော့ဖွဲ့တယ်မှာလည်းပြောထားတာမရှိဘူးပြည်သူလည်းထားအောင်ပြောဘူးတပ်ဘက်ကတော့ရှင်းတယ်သူတို့ဘက်ကသူတို့တက်ထင်းမှာလည်းအခိုင်မာပြီးဆောက်ထားပြီးသားပြည်သူလည်းအခါအားလျော်စွာသူကထားထားပြီးသားဥပမာပြောလို့ရှင်ဒုတော်ဝင်ရေးသူမလို့ဆိုတာကတက်ကစပြောတာ
ဒါပေမဲ့အခုဆိုတော့ကိုတက်စီကိုတက်စီဆိုလိုတာကိုကျွန်တော်ဟိုတစ်ချက်သုံးချက်ကြားရတဲ့ပြက်ပြီးကျွန်တော်တုံးသက်ချင်တာကတော့ဆိုလိုတာကတော့ဒီအခုစစ်တပ်ကဒီအခမ်းကဏ္ဍတစုံတရာရှိနေတယ်ဆိုတော့စစ်တပ်ကသူကိုယ်ရင်လက်တိဆောက်ထားတယ်နောက်တစ်ခုကဒီဘက်ကအတိုက်ခံဒီဒီမိုကရေစီနိုင်ငံရေးအင်အားစုတွေဘက်ကတစုံတရာအားနည်းချက်တွေနိုင်ငံရေးနဲ့ပတ်သက်ပြီးတိဆောက်မှုတွေမှာအားနည်းချက်တွေရှိနေတယ်ဆိုတော့ဒီနိုင်ငံရေးမှာစစ်တပ်ကသူအခမ်းကဏ္ဍဆက်ပြီးလွှမ်းမိုးနေနိုင်တဲ့အခင်းကျင်းတွေဖြစ်နေတယ်ဆိုတော့တုံးသက်ချက်လို့ကျွန်တော်ယူဆမိပါတယ်ဟုတ်လားမသိဘူးကို
ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ်ပါတယ်တစ်ဖက်ကအားနည်းနေတဲ့ခါမှာတစ်ဖက်ကပြင်ဆင်မှုမရှိတဲ့ခါမှာတစ်ဖက်ကပြည်သူဆားတဲ့ခါမှာတော့ကျွန်တော်တို့ကဟိုတက်တဲ့နေတဲ့သူတို့ကဖက်ကအားအင်းအားလေးရှိလက်နဲ့တည်းရှိတဲ့ခါကျတော့ကျွန်တော်တို့မှာ alternative ဘာမှမရှိတဲ့ခါမှာကျွန်တော်တို့ကဟိုဥပမာပြတဲ့ကျွန်တော်နောက်ဆုံးပြောလို့ရှိရင်ဒီဥကျွန်တော်တို့နေပေါ်နေဆက်တည်ပင်လုံးအစည်းဝေးထုတ်တဲ့ခါမှာတိုင်းသားတွေကတင်တဲ့အဆိုပြုချက်တွေကိုတက်ကလက်မခံလို့ရှိရင်ပြည့်ဆက်ပြရတယ်တက်ကလက်ခံသဘောတူတယ်အဲ့တော့ကျွန်တော်တို့ဥစည်းဥဆောင်ပြုနေတဲ့အဆိုရအနေနဲ့ဒီကြားထဲမှာဘာလို့ပြီးနိုင်လဲ alternative ဘာလို့ပြီးနိုင်လဲဘာမှမလုပ်ပြီးနိုင်တက်ကလက်မခံသူလက်မခံဟောသက်သက်လက်ခံတဲ့ကလည်းလက်ခံတယ်ဆိုတော့တိုင်းရင်းသားနဲ့တက်တဲ့သဘောတူညီမှုပေါ်မူတည်ပြီးတော့အဆိုးရနေပြီးတော့လိုက်လူနေဆိုတဲ့သဘောဖြစ်နေတာအဆိုးရနေတဲ့ state building the blue vision ရှိတဲ့ဆိုတော့သင်္ချင်စရာပပြနိုင်လို့ရှိရင်တော့ကျွန်တော်တို့တက်ကကျွန်တော်တို့ဒေတာဆောင်မှုနေမှာပါ
โอเคကျေးဇူးပါဆိုတော့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ဆရာဦးရထွန်းကိုပြန်မေးချင်ပါတယ်အခုဒီစစ်တပ်ကဒီနိုင်ငံရေးထဲမှာပါနေတဲ့ကိစ္စတွေမှာဒီနိုင်ငံရေးသမားတွေဘက်မှာလည်းတာဝန်မကင်းမှုဆိုတဲ့အမြင်မျိုးတွေရှိကြပါတယ်ဟိုနမူနာအနေနဲ့ပြောမယ်ဆိုတော့ဒီဥနုဝင်ကြီးချုပ်ဘွားမှာဗိုလ်ချုပ်နေဝင်ကိုအိမ်ဆောင်ဆိုးရလုခိုင်းတာမျိုးတွေကိုထောက်ပြတဲ့ဥမာမျိုးတွေလည်းရှိပါတယ်အခုဒီကြရားပြည်နယ်ကဖြစ်စင်ပါဆိုရင်လည်းတက်ကူကြီးအညီနဲ့ရှင်းမယ်ဆိုတဲ့အပြောမျိုးတွေကဒီစစ်တပ်ကိုနိုင်ငံရေးထဲကိုဆွတ်သွင်းရကြရတယ်ဆိုတဲ့သဘောထားတွေရှိပါတယ်ဆိုတော့ဒီလိုစစ်တပ်ကနိုင်ငံရေးမှာပါနေခြင်းကိစ္စတွေကဒီနိုင်ငံရေးသမားတွေကိုယ်တိုင်မှာဟောတာဝန်ရှိရလို့ပြောနိုင်လားဆရာဦးရထွန်
းအဲအဲ့ဒါလိုပဲပြောရမှာပေါ့လေကျွန်တော်တို့ဒီဥလို့ဟိုဟို98မှာဖြစ်တဲ့ကိစ္စကတော့ဟိုဒီနေ့ပဲကျွန်တော်ပြန်ဖတ်ကြည့်ရဲအဲ့ဒီဟာအသေးစိတ်တကယ်ဖြစ်တာကတော့ဟိုသူတို့ဒီဖတ်စပ်ပလာထဲမှာတန်ရှင်းနဲ့တည်ငယ်ကွဲပြီးတဲ့အခါကျတော့ဟိုဒီဒီနေ့ကနေပြီးတော့ပါလီမန်ထဲမှာဥနုအစိုးရကိုတန်ရှင်းကိုသူကဟိုအယုံကြည်မရှိအစိုးတွင်းတာပေါ့နော်တွင်းပြီးတဲ့အခါကျတော့မဲခွဲတော့ရှင်းမဲအတာနဲ့ပဲကတ်ပြီးတော့နိုင်တယ်အဲ့ဒါလို့ဖြစ်သွားတဲ့ရလတ်ကိုဥနုကလည်းသိတော့မကျေနပ်ဘူးနည်းနည်းပဲကတ်နိုင်တဲ့အတွက်ကြောင့်လို့သိမကျေနပ်ဘူးပေါ့နော်အဲ့ဒါလို့အချင်းချင်းတွေကွဲပြဲပြီးတဲ့အခါကျတော့ဒီတိုင်းပြည်မှာနည်းနည်းအဲဒီထိမ့်မှန်သိနေရဒီဟိုတနက်ကိုင်းဟိုတပုံနေရာလဲနေရာအနှံ့ပြားမှာရှိနေတဲ့အချိန်မှာတိုင်းပြည်ကိုဒီငင်ငင်သက်သက်ဖြစ်အောင်နဲ့နောက်ဟိုဥနုကရွက်ောက်ပွဲပြန်ပြီးတော့အစ်စ်လောက်ချင်တယ်ဆိုတဲ့ဥစ္စာကိုလဲရိတ်ကြီးတဲ့တက်မတော်ကဟိုဗိုလ်ချုပ်နေဝင်းကဒီဗိုလ်မှူးချုပ်၃ယောက်ကိုလွတ်ပြီးတော့သူတို့တက်မတော်ဘက်ကကန်းလန်းတယ်လို့ဖတ်ရတယ်ဗျာတက်မတော်ဘက်ကအရင်သွားပြီးတော့ကန်းလန်းတာကန်းလန်းတာဟိုမှဥနုကနေပြီးတော့အဲ့လိုအာနာသိမ့်နေဆိုရင်တော့တိုင်းပြည်အတွက်အစင်လာလည်းမကောင်းဘူးအဲကျွန်တော်အတွက်လည်းသိခါကြရတယ်အဲ့တော့ဟိုနိုင်ငံတော်အာနာကိုလွှဲရတယ်ဆိုတာမျိုးပဲလုပ်ပါဆိုပြီးတော့ညှိနှိုင်းပြီးတော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရဟိုအာနာလွှဲတာပေါ့လေလွှဲတဲ့အခါကျတော့အဲနောက်တစ်ခါဒီကျွန်တော်တို့လွတ်တော်အမှန်မဟုတ်တဲ့ပုံကိုဝန်ကြီးချုပ်ဖြစ်နေထောက်လာတဲ့ပို့ပြီးတော့အာနာလွှဲလို့မရဘူးဝန်ကြီးချုပ်လွှဲခွင့်မပြုဘူးဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် ကန်တချက်ကြောင့်တစ်ခါပြန်ဒီကြားထဲမှာဥနေဝင်ရပြန်ပြီးတော့ဟိုဒီနှုတ်ထွက်တာလုပ်တယ်ပြီးတော့မှခွဲကြည့်ကဦးတို့ပြန်ပြီးတော့တစ်ခါသူ့ကိုပြန်ပြီးတော့ဟိုဝင်ကြီးတို့ခင်တဲ့အစိုးရဖွဲ့ခိုင်းတယ်နောက်ရွေးကောက်ပွဲပြန်လုပ်တယ်ပေါ့နော်အဲဆိုတော့ဥနုဥနုကနေပြီးတော့စကန်လန်းလာတော့မဟုတ်ဘူးအဲ့ဒါတော့နော်ဟိုတော့လဲဘာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်လာတယ်ဖြစ
တ်ကိုသူလွှဲလိုက်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲမှာဒီပြန်ပြီးတော့သူအင်အားပြန်ပြီးတော့ထွက်တော်တယ်မှာပြန်စုဆောင်နိုင်တာပေါ့နော်အခုကြရားကြည့်နေဖြစ်တဲ့ကိစ္စမှာဆိုတော့ဆိုဖြစ်တဲ့ကိစ္စမှာကြတော့လေခုနပြောသွားသလိုပဲကျွန်တော်တို့နိုင်ငံရေးသမားတွေကဟိုနိုင်ငံရေးဒီအကျင်းမပါတာလည်းပါတယ်ပေါ့နော်သူဖြစ်တဲ့နာကတော့ကြပ်ပြည်နယ်ဝန်ကြီးချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျင့်ရဖို့လိုတယ်လို့ဒီဒီမိုကရက်တစ်ကျင့်စဉ်တွေအပေါ်မှာလဲဆော်ဆော်မြဲမြဲအဲဒီဟိုဟာဖြစ်ဖို့ပေါ့ဟိုနှိမ့်ချိုက်ဖို့လိုတာပေါ့အခုဖြစ်သွားတဲ့ဒီဗိုလ်ချုပ်ကျေးရုပ်ကိစ္စနဲ့ပတ်သက်လို့ရှိရင်အမှန်ကတော့ဟိုဒီကြေးကြေးလည်လည်ဖြစ်အောင်အပြင်မှာညှိနှိုင်းဆွေးနွေးပြီးတော့ဟိုဒီအပေးယူလုပ်ပြီးတဲ့အခါကျတော့ပြည်လည်သွားအောင်ကြိုးစားရမှာပေါ့လေအဲ့လိုဒီဆွေးနွေးလို့မရဘူးဆိုတဲ့အခါမှာနောက်ဆုံးသွားတဲ့နေရာကတော့ဂိုင်ဒီမိုကရေစီကျင့်စဉ်အရာပဲဒီဒေတာပြည်သူလူထုကအာဒီဒီแม้အများစုနဲ့မကြိုက်ဘူးလို့ပယ်ချမယ်ဆိုရင်လည်းကျွန်တော်တို့အစိုးရအနေနဲ့လက်ခံပါတယ
်
ကြိုက်တယ်ဆိုလို့ရှိရင်လည်းခင်ဗျားတို့ကန့်ကွက်တဲ့လူတွေအနေနဲ့เนาะလက်ခံပေးပါဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ဒီဒီ referendum သဘောမျိုးပေါ့เนาะအဲ့လိုလုပ်ပြီးတော့ဒီဆုံးပြလို့ရှိရင်အထင်တော်ဆုံးဖြစ်ရမယ်အစားချိန်ကြောက်တဲ့ညီတုံးလိုက်တာပေါ့ချိန်ကြောက်တဲ့အဲဟိုတုံးလိုက်တဲ့အခါကျတော့ဒါဒီမိုကရေစီကျင့်စဉ်တစ်ခုပေါ်မှာသူတို့ဆော်ဆော်မြဲမြဲမရှိတာအမလုတ်တတ်မကင်တတ်တာကိုပွားပြီးတော့ပေါ်ပြတယ်လို့ရောက်နေတာပေါ့လေဒါကြောင့်ခုနဒီကိုမင်းလည်းပြောထောက်ပြရတဲ့ဥစားအဲအဲ့ဒါလိုပဲပြောရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတော့ဆရာဦးတက်ဆွေသဘောထားကိုလည်းကြားချင်ပါတယ်ဆရာအခုဒီတက်ကဒီနိုင်ငံရေးမှာဟိုနေရာယူနေတဲ့ကိစ္စတွေကဒီနည်းနိုင်ငံရေးသမားတွေကိုယ်တိုင်မှာလည်းတာဝန်မကင်းမှုဆိုတဲ့အမြင်ပေါ်မှာဆရာဘယ်လိုသဘောထားရှိပါလဲခင်ဗျအဲ့လိုဆရာဦးတက်ဆွေကြားလာမသိဘူးခင
်ဗျကြားလာမသိဟုတ်
ကဲ့ဟုတ်ကဲ့ဆရာဦးတက်ဆွေ
ဟုတ်ကဲ့နိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဘက်ကအားနည်းချက်မရှိဘူးဆိုတာတော့ကျွန်တော်ဘယ်လိုမှမြင်လို့မရဘူးဒါပေမဲ့တော့58ဝန်းကျင်ကိုကြီးလိုက်လို့ရှိရင်တည်မြဲတဲ့ဖက်ဆပ်ပလာကွဲလာတယ်မှန်တယ်ဒါပေမဲ့အဲ့ဒီအချိန်မှာအဲဟိုတိုင်းပြည်ရဲ့ပြဿနာကပါတီကွဲတာပဲရှိပြီးတော့နောက်စစ်တပ်အစိုးရတုန်းကဆိုကွန်မြူနစ်ဟိုလက်နက်ကိုင်ကိစ္စပေါ့နော်အဲ့ဒီမှာတီမြဲကကွန်မြူနစ်ကိုအင်တာမပူပြီးဥဥတုတယ်မုံတော့ပေါ့နော်ဥနုကလည်းမုံပါလေအဲသို့တော့အဲဒီစစ်တပ်ကတီမြဲကိုဟိုပြောင်ပြောင်တင်းတင်းသူကထောက်ခံခဲ့တယ်ထောက်ခံရကနေပြီးတော့မှဒီနိုင်ငံရေးပါတီနှစ်ခုကပူပြီးကွဲသွားတယ်ခင်ဗျာ59နဲ့ယူကကိုပဲကြည့်လိုက်ရင်စစ်တပ်ကဟိုတီမြဲကိုအတင်းဟိုပါသာပေးတော့လူလူကတခါအဲ့ဒါကိုပြောင်းပြန်ပြုပြီးတော့ဥနုကိုကြိုက်လွန်းလို့ဆိုတာတဲ့အဲတက်မတော်ရဲ့ပါလာတဲ့ဆွတ်ဖက်မှုကို
ဆန့်ကျင်ပြီးတော့
ဥနုကိုဟုတ်ကဲ့အဲ့လိုလုပ်ခဲ့တာအဲ့တော့ဟိုဒါတစ်ချက်ပေါ့နော်နောက်တစ်ခုကလို့ဗျဒီနောက်ပိုင်းကိစ္စတွေပေါ့ခုနအဒီတာတူဆွနေလို့ vision ဆိုတဲ့အမျိုးအမြင်ပေါ့နော်ကျွန်တော်မြင်တာကကျွန်တော်ဖြစ်ချင်တာအမျိုးမျိုးဆိုတိုင်းပြည်အတွက်အမျိုးမျိုးမရှိသေးခြင်းတယ်အာငါအဖွဲ့ငါပါတီငါအုပ်စုရဲ့အမြင်ဆိုတာကတစ်ခါတည်းဟိုတစ်ခုတည်းပေါ့နော်တိုင်းပြည်အမြင်ကျွန်တော်တို့ရှိကွမရတာအခုကြာပြီဘူယွန်ဆာနောက်မှာတိုင်းပြည်ရဲ့အမြင်ပေါ့ဥမာတရုတ်နိုင်ငံမှာဒါတိုင်ဆောင်ဖိန်းလက်ထက်မှာသူတိုင်းပြည်ရဲ့ရှိရေးအမြင်150တရာ200ကိုကျူပြီးမြင်နေစီအမြင်နဲ့သူကအုပ်ချုပ်လာတဲ့ဒီနေ့ထိပါအဲ့တော့ဟို NLD မှာမရှိဘူးရှိဘူးပြောတာကတော့ကျွန်တော်တို့တရားမျှတမှုမရှိဘူးထင်တာ NLD မှာဒါစဉ်းစားဖို့အချိန်လည်းမရှိဘူးသူတယောက်တည်းတိုင်းပြည်အတွက် vision ကိုစဉ်းစားလို့မရဘူးခင်ဗျာတပ်မတော်လည်းပါမယ်တိုင်းသားဟင်အားစုတွေလည်းပါမယ်တခြားနိုင်ငံဟင်အားစုတွေပါတဲ့ဟိုအနာဂတ် vision ပေါ့နော်250တရားတိုင်းပြည်အတွက် vision ကိုချနိုင်ဖို့အခွင့်အလမ်းကိုမရခဲ့တဲ့အတွက်အဲကျွန်တော်ကတော့အဲ့ဒါအားမြင်နေဆိုတော့ကြည့်ဟိုတက်မနော်နဲ့ပတ်သက်လဲဒီဒီကိစ္စမှာအပြူသူဟုတ်ပေါ့လေသူ vision ကြီးတဲ့မဟုတ်ပဲねတိုင်းပြည်ရဲ့ vision ကိုပြောင်းတဲ့နေလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတက်ဆွေဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လဲလေလိုင်းပေါ်မှာရရှိနေပါတယ်အရင်ဆုံးကတော့ဒီမန္တလေးမြို့ကကိုတန်းမောင်ပါကိုတန်းမောင်ရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာတမ်းမတော်က
ဖာဝီတပီလုံးမှာကျွန်တော်တီးလာရတာလေဟိုအဲအရှိန်နောက်ပိုင်းတော့မတီးဘူးနော်တောင်ကူက50နောက်ပိုင်း60နောက်ပိုင်းတော့မတီးဘူးကိုတောင်ကူက69လောက်မှာကျွန်တော်တကယ်ချင်းကြီးဟိုသူတို့ဆောင်းဝဲအောင်အမှတ်ရတယ်တယောက်ကဆက်ကလစ်ကအစ္စလမ်လူမျိုးနောက်တယောက်ကလွယ်ကွာခရီးယာသူတို့ကဘိုလောင်းပြင်နဲ့တက်တယ်တက်တော့သူတို့မှာတယောက်ကမွတ်စလင်ဖြစ်လို့အမှတ်မရတယောက်ကခရစ်ယာန်ဖြစ်လို့အမှတ်မရအဲ့နောက်ပိုင်းမှာဒီတိုင်းသားနေနေတွေကဟလာသူတို့ပေါ်မှာအမြန်ဆောင်းလာတယ်အခုတမ်းမတော်ကဒီခိုင်ခိုင်မာမာကြီးကဘာလို့တခြားဒီဟိုတိုင်းသားတွေမထဲတာတော့ဘိုလောင်းပြင်နဲ့မှာဟလာရဲထဲမှာရောအရာရှိထဲမှာရောသူတို့ကမရှိကြဘူး
အဲ့တော့ပါပဲ။ဟုတ်ကဲ့အဲ့တော့ပဲကျွန်တော်ဟုတ်ကဲ့ဟုတ်ကဲ့ကိုသမ်းမကျွန်တော်နောက်တူလဲရှိနေပါတယ်ကျွန်တော်ဒီဖင်လန်နိုင်ငံကိုငင်းချမ်းမှာကိုငင်းချမ်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျ။
All the way ကျွန်တော်ပြောတာနိုင်ငံရေးသမားတွေအားနည်းချက်ရှိတာမရှိတာတွေနဲ့မဆိုင်ဘူးခင်ဗျ။သမိုင်းတွေပါတယ်လဲပြန်ပြောလို့ရတယ်။အဓိကကဗမာလူမျိုးကြီးဝါဒပဲ။အောင်ဆန်းအောင်ဆန်းဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းကိုပြောနေတာလဲဗမာလူမျိုးကြီးဝါဒပဲ။တကယ်တကယ်ကြတော့သမိုင်းမှာအမတ်တမတော်ကဘာမှလုပ်လို့လွတ်လပ်ရေးရခဲ့တာမဟုတ်ဘူးဆိုတာသမိုင်းပညာရှင်ဦးအောင်ခင်လည်းပြောတယ်။အကုန်လုံးလည်းသိနေတယ်။အဓိကကအဲ့ချိန်တုန်းကဗိုလ်ချုပ်စမစ်ဒွန်းနိုကအစဒီဗမာလွတ်လပ်ရေးကိုအကုန်ပောင်းနေကြတာ။ဒါမျိုးမဟုတ်ဘဲနဲ့အခုဖြစ်နေတာပေါ့ခရယဝင်ကြီးချုပ်ကနေပြောတယ်တို့ပါတို့ဒေါ်ဆန်းစုကြည်ကိုရိုင်းမယ်လေ။ဒီစစ်တပ်နဲ့ပေါင်းပြီးတော့အခု2008ကိုပြင်မပြင်ဘူးဆိုပြီးလုပ်နေတဲ့ဟာတွေအကုန်လုံးကဗမာလူမျိုးကြီးဝါဒပါဒီစစ်တပ်ကိုကျွန်တော်တို့ကတကားတဲ့ထည့်ပြောကြအောင်မလို့ဘမပြီမှာတတ်မတော်မရှိလို့ရှိရင်အေးကြတယ်ဟိုတတ်မတော်ရှိလို့ရှိရင်ဒုက္ခရောက်တဲ့ဆိုတဲ့ဟာမှညိုပါပဲ။ကျန်တဲ့ကိစ္စတော့မရှိပါဘူး။အဓိကတော့ဘမလူမျိုးကြီးဝါဒကိုမဖြောင်းနိုင်တဲ့ယူရတော့ဒီကြက်တရာတွေကအမြဲတမ်းတက်နေမှာပါပဲခင်ဗျာ။ကျေးဇူးများတင်ပါတယ်ကိုအောင်လို့
။ဟုတ်ကဲ့ကိုငင်းငယ်မြင်ဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့ဒီ Facebook တွေ email တွေနဲ့ပို့ထားတဲ့ချို့လည်းတလက်စာတွေပေါ်ပြကြပါတယ်။ Facebook ကစာတချို့တော့မဆုမမဖတ်ပြပါအောင်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီနေတန်လင်းလက်အောင်ဆိုတဲ့အကောင်ကနိုင်ငံသားတမားတွေကစစ်တပ်ကိုအတုံးချရင်းနဲ့စစ်တပ်ကခေါင်းပေါ်တက်နင်းတာပါပဲဦးနုကနေဝင်းကိုတိတ်တိတ်အာနာသိမ်းခိုင်းတယ်လို့ပဲတိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်ယုံလဲတကယ်ယုံပါတယ်ဗီဒီယိုဆိုတဲ့အကောင်ကတော့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံတနိုင်ငံလုံးရဲ့အကြီးမားဆုံးရန်သူကဘယ်အဖွဲ့လဲဆိုတာအများစုကမခွဲခြားမသိကြလေတော့ဗမာတပ်မတော်ကနိုင်ငံရေးမှာဆက်ပြီးတော့မှွေနေမှာပဲတဲ့ဒါနဲ့အဲ့ဒီဗမာတပ်မတော်ကရောဗိုလ်ချုပ်အောင်ဆန်းကိုအာဇာနည်အဖြစ်လက်ခံထားပါရဲ့လားဆိုတာမေးခွန်းထုတ်ပါတယ်တဲ့ဟိန်းထက်ဆိုတဲ့အကောင်ကတော့အာနာမမောတာကတော့အမှန်ပါတဲ့အစိုးရရဲ့အားနည်းချက်ကလည်းသိပ်များပါတယ်တဲ့စိတ်တွားရကိုမပါသလိုဝင်တို့ဝင်မိုးကလည်းများစူးညောင်းခလုတ်ကလည်းများလွန်းလှပါတယ်ဗျာတဲ့ရွှေစန်းဆိုတဲ့အကောင်ကအေးဗျာတဲ့တရားဝင်စီးလုံးညီညွတ်တဲ့နိုင်ငံမဖြစ်သေးလို့ပဲပြောရမှာပေါ့တဲ့မျိုးမြောက်ကူးဆိုတဲ့အကောင်ကတော့တတိယပင်လုံမေခွန်းမှာကာကြုတ်ပြောသွားသလိုနိုင်ငံရေးသမားတွေရှုပ်လိုက်တိုင်းသူတို့စစ်တပ်ကပဲအမြဲတမ်းဖြည့်ရှင်းပေးခဲ့ရတယ်ဆိုသလိုပဲဖြစ်နေပြီလားမသိပါဘူးလားခင်ဗျာတဲ
့ဟုတ်ကဲ့မဆုံမွန်ကျေးဇူးပါကျွန်တော်တို့ဒီနောက်ထပ်ပေးထားတဲ့စာတချို့ကိုလည်းတစ်လက်စာလည်းဖော်ပြကြပါမယ်သူကတော့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗျာ
လွတ်လပ်ရေးရပြီးနှစ်ပေါင်းများစွာကတည်းကစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာဥပိုလ်သခင်နိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကအစပြုခဲ့တယ်လို့ယူဆမိပါတယ်တင်ရှားဆုံးကတော့တိုင်းသားကောင်းဆောင်တွေတောင်းဆိုနေတဲ့ဒန်းသူညီမာရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးပြည်ထနာတွေကိုနိုင်ငံရေးနည်းနဲ့ငင်းညမ်းစွာအပြေမရှာနိုင်ခဲ့ကြတာကြောင့်တိုင်းပြည်တည်ငြိမ်ရေးအတွက်စစ်တပ်ကပါဝင်လာရာကနေအချိန်ကြာလာတဲ့မြတ်စစ်ကောင်းဆောင်တွေအာဏာမမုန်းမှုတွင်ညှိသွားရတယ်လို့ယူဆမိပါတယ်အထူးသဖြင့်နိုင်ငံရေးကောင်းဆောင်တွေဟာစစ်ကောင်းဆောင်တွေအပေါ်ယုံကြည်မှုလွန်ကဲပြီးအသေးအချာမကင်တွယ်ခဲ့ကြခြင်းပါပဲစစ်ကောင်းဆောင်တွေဘက်ကလည်းဒီအာဏာချက်တွေအပေါ်အခွင့်အရေးယူပြီးယာယီထိန်းသိမ်းရေးကနေကြာလာတော့အာဏာမမောလာတဲ့အဆင့်ကိုကူးပြောင်းသွားကြတယ်လို့ယူဆမိပါတယ်။ဒီလိုအတိတ်ကနိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကိုအစိုးရတစ်ကသင်ခန်းစာယူပြီးနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍယုံနယ်လာအောင်ကြိုးပမ်းနေတဲ့အချိန်ရိုက်ကော်မျိုးမှာဗိုလ်ချုပ်ကျေးရုပ်ထားရှိရင်းနဲ့ပတ်သက်ပြီးကန့်ကွက်သူတွေနဲ့ကောင်းမွန်တဲ့အဖြစ်တစုံတရာရတဲ့အထိမဆွေးနွေးနိုင်ပဲစူပူမှုတွေဆက်လုပ်နေရင်နယ်မြေတည်ငြိမ်ရေးအတွက်စစ်တပ်ကိုခေါ်ပြီးထိန်းသိမ်းခိုင်းမယ်ဆိုတဲ့ပြားပြည်နယ်ဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာ NLD ပါတီအတွက်ရောအစိုးရအတွက်ရောငင်းငယ်ရေးကြိုးပမ်းချက်တွေအပြင်နိုင်ငံရေးကောင်းဆောင်တွေအတွက်ပါအလွန်ထိခိုက်သွားတယ်လို့သုံးသပ်မိပါတယ
်။ဟုတ်ကဲ့ဒါကတော့မောင်တသနာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဖြိုးကိုဖြိုးဝင်းထက်အောင်မှာနန်းလောင်အောင်ဖတ်ပြပေးပါဦးခင်ဗျ
။ကျွန်တော်ကဖြိုးဝင်းထက်အောင်မှာစစ်တပ်ဟာနိုင်ငံတကာနိုင်ငံမှာနိုင်ငံကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တာမှမမဲ့မြန်မာနိုင်ငံမှာတော့စစ်တပ်ဟာနိုင်ငံရေးမှာလိုအပ်တာထက်နေရာပိုယူနေတာတော့သိချပါတယ်။စစ်ကောင်းဆောင်တွေရဲ့အာဏာမှမော်မှုကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာကတော့အဖြေကရှင်းပါတယ်ဗိုလ်ချုပ်မရှိတဲ့နောက်ပိုင်းနိုင်ငံကိုစစ်အစိုးရကပဲနှစ်ဆယ်ချီလို့အုပ်ချုပ်ခဲ့တာပါအ အများသိကြတဲ့အတိုင်းနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေး၊လူမှုရေးစသဖြင့်ဘာတွေများတိုးတက်ပြောင်းလဲမှုတွေတွေ့ရပါသလဲ။အခုဒီမိုကရေစီနိုင်ငံကိုပြောင်းလဲကျင့်သုံးခွင့်ရပြန်တော့လဲစစ်တပ်ဆိုတာနိုင်ငံရေးမှာအစိုးရအထက်မှာရှိနေတာပါ။ရှိရှင်ပြောရရင်နိုင်ငံကိုအာဏာသိမ်းချင်ရင်ထပ်သိမ်းလို့ရတဲ့အခြေအနေမျိုးနေရာမျိုးမှာရှိနေတာပါ။ကျေးဇူးတင်ပါတယ် VOA VOA ဝိုင်းတော်သူဝိုင်းတော်သားတွေနေကောင်းကျမ်းမာစွာနဲ့ကဘာတဝန်းကပြည်သူပြည်သားတွေအတွက်သတင်းများကိုဆက်လက်တင်ဆက်ပေးနိုင်ကြပါစေ
။ဟုတ်ကဲ့ဒီစာရေးထဲမှာတော့အဓိကတော့ဒီစစ်တပ်ကမြန်မာနိုင်ငံရေးမှာနေရာယူထားဆဲဖြစ်ပြီးဆက်ပြီးနေရာယူနိုင်တဲ့အလားအလာတွေကိုထောက်ပြပါရယ်။ဆိုတော့တန်းတန်းရေးနဲ့ငင်းငင်းရေးကိစ္စလိုမျိုးရခိုင်ပြည်နယ်အရေးလိုတက်တလို့အရေးကြီးဖြစ်ရှင်းဖို့လူနေတဲ့ကိစ္စတွေမှာလည်းတက်ကတစ်စည်းပိုင်းပါနေရယ်ဆိုတော့ဒီစစ်တပ်အနေနဲ့ဒီတစုံတရာဆက်ပြီးနေရာယူထားအောင်မယ်ဆိုရင်တော့နိုင်ငံရေးမှာဘယ်အခန်းကဏ္ဍကနေဘလောက်ချိန်ကာလလောက်ထိပဲဆက်ရှိတင်နေလိမ့်လဲဆိုတာကိုလူရင်းတူရှင်ကျွန်တော်အချိန်နဲ့သိမရတဲ့အတွက်ဥယျာထွန်းတစ်ချက်လောက်အရင်ဆွေးနွေးပေးပါခင်ဗျာ
။ဒီကျွန်တော်တတိယအချိန်ဟိုပင်လုံးကြီးလာကပေါ့နော်27ရာစုပင်လုံးကြီးလာကနောက်ဆုံးကျင်းပသွားတဲ့အထက်မှာဘုဂျမူကြီးမင်းအောင်လိုင်ပြောထားတဲ့စကားထဲမှာသူဟိုတချို့သူပြောတဲ့တချို့အချက်လက်တွေကျွန်တော်လက်ခံသလိုအဲ့လက်ခံတဲ့အထဲမှာကိုပဲအဖြေတွေပါတယ်လို့ထင်တယ်ဥပမာအားဖြင့်ဒီပြည်တွင်းစစ်ဖြစ်တယ်ဆိုတာစစ်တပ်ကြောင့်မဟုတ်ဘူးနိုင်ငံရေးသမားတွေလုပ်ခဲ့လို့အဲ့ဒီຢာတွေကနေပြည်တွင်းစစ်စလာတယ်ဆိုတဲ့ဟာပေါ့ဗျာဥပမာသူကပြောတာတော့ဥနုပေါ့ဥနုကဘုရားဘာသာကိုနိုင်ငံတော်ဘာသာအဖြစ်နဲ့ပြတ်ထန်းလိုက်တဲ့အတွက်ကြောင့်လို့ KIA ဆိုတဲ့ဒီလက်နက်ကိုင်အဖွဲ့ပေါ်လာတယ်ဆိုတာမျိုးပေါ့နော်ဆိုတော့ဟုတ်ပြီဒါဆိုလို့ရှိရင်အဲတရားတွေကိုအခုဖြည့်ရှင်းဖို့အတွက်ကိုဒီအယက်သားဒီနိုင်ငံရေးသမားတွေကเนาะကျွန်တော်ပြည်သူလူထုကရွေးကောက်တင်မြောက်ထားတဲ့အယက်သားနိုင်ငံရေးသမားတွေကဖြည့်ရှင်းမယ်အဲ့တော့ခင်ဗျားတို့အနေနဲ့အဲဒီဖြည့်ရှင်းတဲ့ဟာကိုဟိုဒီအချက်ချာကြတဲ့နေရာကနေပြီးတော့မကင်တဲ့နဲ့အဲဆုတ်ပေးနိုင်မလားဓမီးဘွားအဲ့လိုဟိုမရမှာဖြစ်တယ်ဥပမာဘာကိုပြောချင်တာလဲဆိုတော့အခုကဒီငញ្ញရေးရဖို့အတွက်ရှင်းနေကြတဲ့အခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဟာကပါလာတယ်ကပ်ပါလာတွဲပါလာတာပေါ့အဲ့ဒါကိုမပြေရှင်းနိုင်လို့ရှင်ငញ្ញရေးရရဖို့ကမလွယ်ဘူ
းဟုတ်ကဲ့
အခုတက်မတော်ကအဲ့ကဥစ္စာကို깟ထားတယ်အဲဆိုတော့ကျွန်တော်ပြောချင်တဲ့သဘောကဒီဟာကိုဟိုနားလေဟိုလို့တယ်အဲ့တော့နိုင်ငံရေးသမားတွေနဲ့တက်နဲ့ဒီဟာကိုသေချာကြည့်ရင်လည်းနားလေပြီးတဲ့အခါကျတော့တောင်းဆိုနေတဲ့ဖက်ဒရယ်ဆိုတာဟိုပုံစံရှိတဲ့ဆက်ဆက်ကျွန်တော
်အချိန်နဲ့တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲနေကောင်းချုပ်ပြစေပါဝင်ဆွေးနွေးပြတဲ့ဦးရထွန်းဒေါက်တာတင်းဆွေကိုသက်စင်နဲ့အတူပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတိုင်းလေလာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုအစီအစဉ်ရဲ့အဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲပြောပြပေးပါအောင်ရှင
်။ဒီသတင်းမှတ်တွင်အမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်တွေကအတည်ပြုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲတွေအဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံကြတာပါ။ဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလဲအာရှဆိုင်ရာဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတုန်းက VOA ကိုပြောပါတယ်။အမေရိကန်စီးပွားရေးဟာဧပြီ၊မေနဲ့ဇွန်လတွေမှာ၄နှစ်တာအတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်လာနေပါတယ်။ကုသရေးဝန်ကြီးဌာနရဲ့တောက်ကြနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဒုတိယ၃လပတ်အတွင်း၄ % 1 ရာခိုင်နှုန်းအထိတက်လာတယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒတစ်တွေဟာအမေရိကန်စီးပွားရေးဥမော်လာအောင်အထောက်အကူပြုခဲ့တယ်လို့ပြောပါတယ်။ဒီနှစ်အစောပိုင်းက 1.5 ထရီလီယံဝန်းကျင်လျှော့ကောက်ခံတာအပါအဝင်အခွန်စနစ်ပြုပြင်ပြောင်းလဲတဲ့အစီအစဉ်ကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပေမဲ့ဒီလိုအခြေအနေတွေဟာယာယီတာဖြစ်နိုင်ပြီးတော့နောင်လာမယ့်လာရီအတွင်ပုံမှန်ပြဖြစ်သွားမယ်လို့ဆိုပါရယ်ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကတိုက်ခံပါတီမပါဝင်နိုင်တဲ့အတွက်ဝန်ကြီးချုပ်ဟွန်ဆန်အစိုးရပဲဆက်ပြီးတော့အာဏာချုပ်ကင်ထားလိမ့်မယ်လို့အများကသုံးသပ်နေကြပါတယ်
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါစနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ပက်ထရစ်ဒီရာဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေမနက်ဖြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်းဒီတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.